Welcome to the Voice of America in Burmese.
ဝါရှင်တန်မြို့တော်ဗီဝီအမေရိကန်တန်တာနဲ့2020အောက်တိုဘာလဆန်၅ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00နာရီထိတိုင်းလမီတာ20လေးဆင်နဲ့50တက်တိုင်းလမီတာ190ကနေထုတ်လွှင့်ပေးနေပါပြီကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့တေဆုံးမှုအများဆုံးဖြစ်ဆက ကနေဒါကတောက်ချာနေမှာခြေညာပါတယ်။ကနေဒါနိုင်ငံဘက်မှာဒီယောဂါကူးစက်မှုတွေထိန်းချုပ်မှုအောင်မြင်နေတာကြောင့်ကူးစက်မှုမထိန်းချုပ်နိုင်တဲ့အမေရိကန်နဲ့နေဆက်လမ်းကြောင်းတွေပြန်ပြီးဖွင့်မှာကိုကနေဒါနိုင်ငံသားအများကစိုးရိမ်နေကြဆဲဖြစ်ပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကနေဒါမှာဒီယောဂါကူးစက်ခံရသူ3000ကျော်နဲ့သေဆုံးရသူ9000ကျော်ပဲရှိပေမယ့်အမေရိကန်ဘက်မှာတော့အကူးစက်ခံရသူ 5,200 ကျော်နဲ့တည်ဆောက်ရသူက 3,800 နီးပါးရှိနေတာပါ။အမေရိကန်ရဲ့နေဆက်ကျော်ဖြတ်မှုအတွက်မက္ကဆီကိုကအလားတူကြေညာချက်ထုတ်ပြန်ပြီးနောက်ကျမှာပဲ။ကနေဒါကမတ်လထဲမှာနေဆက်ကျော်ဖြတ်မှုကန့်သက်ချက်ထုတ်ပြန်လိုက်တာပါ။စပိန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာတဲ့အတွက်တောက်ကြနေမှာပဲ။စပိန်ကျန်းမာရေးဝန်ကြီးကကန့်သက်မှုအသစ်တွေကိုကြေညာလိုက်ပါတယ်။နိုင်ငံတွင်းဒစ်စကိုနဲ့ night club အားလုံးပိတ်ထားဖို့နဲ့လူများတိုးလာတဲ့နေရာတွေမှာအနည်းဆုံးသုံးပေမခွာနိုင်ရင်ဆေးလိမတောက်ကိုလည်းတားမြစ်လိုက်ပါလေ။ဒီကံယောဂအတွက်ယောဂရှိမရှိစမ်းသပ်မှုတွေလူနာကိုတိချခွဲပြုစုတာတွေနဲ့ယောဂရှိသူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုစောင့်ကြည့်နိုင်အောင်ခံလိုက်တာတိချနေခိုင်းတာတွေကိုလှုပ်တင်တာအလုံးအစိုးရတွေကလှုပ်ဆောင်ရမယ်လို့ WHO ကမ္ဘာ့ကျန်းမာရေးအကြီးအကဲကပြောပါလေ။အီရန်ကိုလက်နက်ရောင်းချခွင့်ပိတ်ကဲမှုတက်တန်းဆက်ပြီးတိုးမတိုးကုလသမဂ္ဂမှမဲခွဲမဆုံးဖြတ်ခြင်းမှာပဲ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကအီရန်ဟာကမ္ဘာမှာအကျဉ်းဖက်ဝါဒဖြန့်တင်သူဖြစ်ဦးဆောင်နေတာကြောင့်တခြားနိုင်ငံတွေနဲ့လက်နက်အရန်ဝယ်လုပ်ခွင့်မပေးတယ်ဘူးလို့တောက်ကြနေမှာပြောကြားလိုက်ပါတယ်။တက်တန်းဆက်ပြီးမတွန်းအောင်တန်တမန်နီလန်းမျိုးစုံနဲ့တားဆီးမှာဖြစ်ကြောင်းဝန်ကြီးပေါင်ပီယိုကသူ့ရဲ့ဥရောပခီးစဉ်တွင်အော်စထရီးယားနိုင်ငံဗီယက်နမ်သတင်းစာရှင်းလင်းပွဲမှာပြောတာပါ။အီရန်ကိုလက်နက်ရောင်းချခွင့်ပိတ်ပင်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်အတွက်တက်တန်းဆက်တိုးရေးမတိုးရေးနယူးယောက်မှာကုလသမဂ္ဂလုံခြုံရေးကောင်စီမဲခွဲဆုံးဖြတ်မှုတွေမလုပ်ခင်ပါပဲ။IAEA အပြည်ပြည်ဆိုင်ရာအမှုမြွှန်းရင်အေဂျင်စီအကြီးအကဲ Rafael Grossi နဲ့တွေ့ဆုံပြီးမှဝန်ကြီးပုံပြေကခုလိုပြောတာပါ။လုံခြုံရေးကောင်စီမဲရလဆုံးဖြတ်ချက်ကိုတောက်ကြနေနှောင်းပိုင်းမှာကြေညာဖို့ရှိပါတယ်။လုံခြုံရေးကောင်စီကတော့ဥရောပတရုတ်နဲ့ရုရှားတို့စီကထောက်ခံပံ့ပိုးမှုမရတဲ့အတွက်ဆုံးဖြတ်ချက်ကိုပယ်ချမယ်လို့မျှော်လင့်ရပါတယ်။ဝန်ကြီးပုံပြေကအမေရိကန်နဲ့အတူဒီကိစ္စသက်တမ်းဆက်ပြီးမတိုးရေးလှုပ်ဆောင်ကြဖို့ကဘာကိုတိုက်တွန်းခဲ့တာပါ။အာရဗ်စော်ဘွားများသမ္မတနိုင်ငံ UAE နဲ့တန်တမန်ဆက်ဆံမှုအဖြစ်အရာကြောင့်ကြေညာချက်အတွက်အစ္စရေးကဝမ်းမြောက်စွာကြိုဆိုလိုက်ပေမဲ့ပါလက်စတိုင်းတွေကတော့ဒေါသတကြီးရှုံချခဲ့ကြပါတယ်။အစ္စရေးနဲ့ UAE တို့ကြားတန်တမန်ဆက်ဆံရေးထူထောင်နိုင်ပြီဖြစ်ကြောင်းအမေရိကန်အစိုးရရဲ့ချက်တပြေးနေကြေညာချက်ဟာနိုဗင်ဘာမှာနောက်သမ္မတတက်တန်းအတွက်ဝင်ရောက်ရှင်ပြန်တဲ့သမ္မတဒေါ်နယ်ထရမ့်အတွက်ရောအင်္ဂလိပ်လိုက်စားမှုနဲ့တရားရင်ဆိုင်နေရတဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟူအတွက်ပါအကျိုးရှိမယ်လို့အများကရှုမြင်ကြပါတယ်။အီဂျစ်နဲ့ဂျော်ဒန်ပြည်ရဲ့တတိယမြောက်အာရဗ်နိုင်ငံအဖြစ်နဲ့အစ္စရေးနဲ့တန်တမန်ဆက်ဆံရေးထူထောင်လိုက်တဲ့ UAE ဟာအစ္စရေးနဲ့ဒဲရဲ့လေကြောင်းပြန်တမ်းမှုလုပ်မယ်အပြင်ရင်းနှီးမြှုပ်နှံမှုခီးစွာကျန်းမာရေးဆောင်ရှောက်မှုရင်းချင်းမှုနဲ့တခြားကဏ္ဍတွေအတွက်ပါသဘောတူညီချက်အများပြားချုပ်ဆိုဖို့ရှိပါတယ်။အစ္စရေးကနောက်ဖက်ကမ်းဒေသအစိတ်ပိုင်းတချို့ကိုကျူးကျော်သိမ်းပိုက်မှုတွေဆိုင်းငံ့ထားဖို့သဘောတူခဲ့တာပါ။အခုလိုအစ္စရေးနဲ့အာရဗ်နိုင်ငံတွေကြားဒဲရဲ့ဆက်ဆံမှုကနေအစ္စရေးရဲ့ပါလက်စတိုင်းဆိုင်ရာသဘောထားတွေပြောင်းလာနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။တောက်ကြံတွေကဘယ်လာရုစ်နိုင်ငံမှာဩဂုတ်လ9ရက်ရွေးကောက်ပွဲအနိုင်ရသမ္မတအလက်ဇန္ဒရာလူရှန်ကိုကိုမချေနှက်တဲ့အတွက်ဆန္ဒပြပွဲတွေနဲ့မငြိမ်မသက်ဖြစ်နေပါတယ်။ဒီရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိနေတယ်ဆိုပြီးသမ္မတရဲ့တောင်ပြိုကမ်းပြိုအနိုင်ရတယ်ဆိုတဲ့ကြေညာချက်ကိုတောင်းနေချီတဲ့ကန့်ကွက်မှုတွေရှိနေတယ်လို့ဘာလက်နဲ့မှမပါတဲ့ဆန္ဒပြသူတွေကိုဖြိုခွဲမှုအတွက်ပါမချေမနှက်ဖြစ်နေကြတာပါ။ဘယ်လာရုစ်နိုင်ငံတစ်ခါကလမ်းတွေတစ်လျှောက်မှာအမျိုးသမီးတွေနဲ့ဆေးကုသရေးလုပ်သားတွေလက်ချင်းချိန်ပြီးအကြမ်းဖက်မှုအဆုံးသတ်ရေးတောင်းဆိုနေတဲ့အတွက်ဆန္ဒပြသူတွေနဲ့ထိတ်တိုက်တွေ့နေတဲ့ရဲတွေလည်းရန်လိုမှုတွေပြေလျော့လာပုံရပါတယ်။ပင်မစေယုံကြီးတွေကလည်းသမ္မတလူရှန်ကိုနှုတ်ထမပေးမချင်အလုပ်တွေရန်နာထားမယ်လို့ကြေညာပါတယ်။
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရေမထုံးပါ VO American တံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူလူနာသေး5ဦးထပ်မံအတည်ပြုလိုက်တဲ့အတွက်ကူးစက်သူစုစုပေါင်း384ရောက်ရှိပြီဖြစ်ပါတယ်။မနေ့ကဓာတ်ခွဲနမူနာ1468ခုကိုစစ်ဆေးခဲ့တာမှာ virus ကူးစက်ခံထားရသူ5ယောက်တွေ့ရှိကြောင်းကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနကဩဂုတ်လ14ရက်ညပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူတို့အားလုံးကပြည်ပကပြောင်းလာသူတွေဖြစ်ပြီးအသွားအလာကန့်သတ်ထားသူတွေလည်းဖြစ်ပါတယ်။အတည်ပြုလူနာသေးမျိုးသား5ဦးမှာ American နိုင်ငံကပြန်လာသူ2ဦး၊နိုင်ငံကတူနဲ့ကျန်သုံးဦးကအိန္ဒိယနိုင်ငံကပြန်လာတာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 တည်ပြုလူနာဟောင်းတွေတဲ့ရောဂါပိုးကင်းစင်သွားသူ322ဦးရှိပြီးသေဆုံးသူက6ဦးရှိပါတယ်အခုချိန်ထိ COVID-19 တက်ခွဲစစ်ဆေးမှုစုစုပေါင်း 33,000 နီးပါးပြုလုပ်ထားခဲ့ပြီးဖြစ်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးပါတီတွေရဲ့သဘောထားယက်တီချက်တွေလွတ်လွတ်လပ်လပ်တင်ပြနိုင်စေရေးနိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားဌာနတွေအသုံးပြုခွင့်နဲ့ပတ်သက်တဲ့စီးပွားရေးကိစ္စတွေကိုပြင်ဆင်ပြောင်းလဲတင်တယ်လို့လူ့ခွင့်ရေးဆောင်ကြည့်ရေးအဖွဲ့ HRW ကမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။တောက်ချန်နေကထုတ်ပြန်တဲ့လူ့ခွင့်ရေးဆောင်ကြည့်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာနိုင်ငံရေးပါတီတွေမိန့်ခွန်းပြောကြားခွင့်နဲ့ပတ်သက်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့ကြေညာချက်ကိုကိုးကားဖော်ပြထားပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်မှာပါရှိတဲ့နိုင်ငံရေးပါတီတွေအနေနဲ့ပြောကြားမဲ့မိန့်ခွန်းတွေအတွက်ကော်မရှင်ရဲ့ကြိုတင်အတည်ပြုချက်ရယူရမယ်ဆိုတဲ့အချက်ဟာလွတ်လပ်စွာပြောဆိုခွင့်ဆိုင်ရာနိုင်ငံတကာဆန်နှုန်းကိုချိုးဖောက်တာဖြစ်တယ်လို့လည်းထောက်ပြထားပါတယ်ကော်မရှင်ရဲ့ကြေညာချက်မှာလုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့အကြမ်းတရားရေးကိုပြပြစီမဲ့အကြောင်းအရာတွေနဲ့တည်ဆဲဥပဒေတွေကိုမလေးမစားပြောဆိုတာတွေကိုတမစ်ထားတယ်လို့တိုင်းပြည်ဒါမှမဟုတ်တမရွေကုန်တိခါကိုထိခိုက်ပြောဆိုတာတွေမလုပ်ရဘူးဆိုပြီးဖော်ပြထားတာဖြစ်ပါတယ်။နိုင်ငံရေးပါတီတွေဟာနိုင်ငံပိုင်အတန်လေးမီဒီယာတွေကိုပြည့်ပြည့်တတအသုံးပြုဝင်ရရမှာဖြစ်ကြောင်းဒါမှသူတို့ရဲ့အစီအစဉ်တွေကိုမဲဆန္ဒရှင်တွေစီကိုတင်ပြနိုင်မှာဖြစ်လို့အခုလိုကော်မရှင်ကတမစ်တာဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေကိုချိုးဖောက်တာဖြစ်ကြောင်းအချာပြောပါရစေ။အတိုက်ခံနိုင်ငံရေးပါတီတွေကိုမိန့်ခွန်းပြောကြားခွင့်အချိန်တက်မှတ်ပေးတာကအကောင့်ဘက်ကဦးတည်တဲ့ခြေလှမ်းဖြစ်ပေမဲ့ရွေးကောက်ပွဲဆိုင်ရာပြောကြားချက်တွေအပေါ်ကန့်သက်တမစ်ချက်တွေဟာနိုင်ငံဆန်ကျင်ဆန်ညွှန်းနဲ့လိုက်လျောညီထွေရှိတဲ့ကြောင်းဒါကြောင့်နိုင်ငံရေးပါတီတွေနိုင်ငံပိုင်ရေဒီယိုနဲ့ရုပ်မြင်သံကြားဌာနတွေအသုံးပြုခွင့်နဲ့ပတ်သက်တဲ့စီးပွားရေးကိစ္စတွေကိုပြင်ဆင်တင်ကြောင်းလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါရစေ။ထိုင်းဆိုရပြည်ပြောင်းလဲရေးနဲ့ထိုင်းနိုင်ငံရေးမှာစစ်တပ်ဩဇာလွှမ်းမိုးထားတာကိုအဆုံးသတ်ရေးပြီးခဲ့တဲ့လကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့သူကျောင်းသားကောင်းဆောင်တို့ကိုထိုင်းအာဏာပိုင်တွေကတောက်ချနေကဖမ်းဆီးလိုက်ပါတယ်။အသက်22နှစ်အရွယ်ကျောင်းသားကောင်းဆောင်ပရစ်ပင်ကွင်းချွာရက်ကိုဖမ်းဆီးသွားတာကိုသူ့တငယ်ချင်းတွေကဗီဒီယိုရိုက်ပြီးပရိရဲ့ Facebook စာမျက်နှာမှာတင်ခဲ့တာပါဗီဒီယိုထဲမှာပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့စာပြပေါ်နဲ့ပတ်သက်တဲ့ဆွေးချက်တွေကိုရဲကပရိကိုဖျက်ပြနေတာကိုကြားရပြီးတဲ့နောက်ရဲကပုံကိုတင်ဆောင်သွားတာကိုမြင်ကြရပါတယ်အာဏာပိုင်တွေကပရိကိုဘက်ကောင်မြို့ပြင်ဘက်မှာစာပြပွဲတွေစီကိုအသွာဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်ပရိဦးဆောင်တဲ့ဇူလိုင်လ18ရက်နေ့စာပြပွဲနဲ့အခုကနေ့စဉ်နေပါဖြစ်ပေါ်နေတဲ့စာပြပွဲတွေဟာဝကြီးချုပ်ပရာယုချောင်းအိုချာရာလူဆက်ပြေးရယူနိုင်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကပြုလုပ်ခဲ့တဲ့ရွေးကောက်ပွဲကိုစန့်ကျင်ရာကနေပေါ်ပေါက်လာတာဖြစ်ပါတယ်ပရိဖန်စီခံရပြီးနိုင်ငံပိုင်ကြမှာပဲရာချီတဲ့ကျောင်းသားတွေကအရင်ကစီစဉ်ထားတဲ့အတိုင်းဘန်ကောက်မြို့လယ်ကချူလော်လောက်ကောင်းတက္ကသိုလ်မှာဆက်ပြီးစာနာပြခဲ့ကြပါတယ်ကျောင်းသားစာနာပြအုပ်စုတွေကတော့ဒီနေ့တွင်နေမှာစာနာပြဝဲကြီးတစ်ခုပြုလုပ်ပြီးစစ်တပ်ကြောတော်နောက်ခံပြုအချိန်ကဥပဒေကိုပြင်ဆင်ရေးနဲ့ရွေးကောက်ပွဲအသစ်ကျင်းပရေးတောင်းဆိုဖို့စီစဉ်ထားပါတယ်ခင်ဗျာဆရာဝန်အသစ်တွေအများအများလေ့ကျင့်တင်ကြားပေးမယ်တောင်ကိုရီးယားအစိုးရအစီအစဉ်ကိုတပိတ်ပေါက်ဆန္ဒပြတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံတွင်းကစေကန်းစုစုပေါင်း၄ပုံတပုံကိုမနေ့တောက်ကြနေ့ကတရက်ကြာဖိတ်ထားခဲ့ကြပါတယ်တောင်ကိုရီးယားနိုင်ငံတဲ့မလနောင်မှာကိုရိုနာဗိုင်းရပ်စ်ပြည်တွင်းကူးစက်မှုအများဆုံးဖြစ်ပေါ်နေချိန်မှာအခုလိုဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်တောင်ကိုရီးယားအစိုးရကကိုရိုနာဗိုင်းရပ်စ်လိုလူထုကျန်းမာရေးဆိုင်ရာကူးစက်ရောဂါတွေအတွက်အစဉ်သင့်ပြင်ဆင်ထားနိုင်ဖို့နောက်ဆက်စနေအတွင်းစီကြောင်းသား4000ကျော်အထိတုံ့ပြန်တင်ကြားပေးဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့ဆန္ဒပြပွဲကိုဦးဆောင်စီစဉ်ရတဲ့ကိုရီးယားစေပညာအစည်းအရုံး KMA ကနိုင်ငံတည်းဆရာဝန်တွေလိုအပ်တာထည့်ပို့နေတယ်လို့ပြောပါတယ်။လွန်ခဲ့တဲ့စနေအတွင်းလူထောင်အတွက်ရှိရမယ်ဆရာဝန်ရေ င်အတွက်3.1%နှစ်စဉ်တိုးတက်နေတာဖြစ်လို့စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ OECD ရဲ့ရေပုံရနှုန်းထက်6ဆမြင့်တယ်လို့လည်းကိုရီးယားစစ်ပညာအစည်းအရုံးကထောက်ပြထားပါတယ်။တောက်ကြနေကဆန္ဒပြသူတွေတဲ့တနိုင်ငံလုံးကဆရာဝန်နဲ့စေချောင်းသာ18,000ဝန်းကျင်ပါဝင်ခဲ့ပြီးအဲ့ဒီအထက်2,000ကမြို့တော်ဆိုးမြို့ကဖြစ်တယ်လို့ KMA ကပြောပါတယ်။ဆရာဝန်တွေသတိပေးခဲ့တဲ့တောက်ကြနေမှာတောင်ကိုရီးယားနိုင်ငံတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသေး13ခုဖြစ်ပွားခဲ့ပါတယ်။အဲ့ဒီတဲ့ကူးစက်မှု85ခုကပြည်တွင်းမှာဖြစ်ပွားခဲ့တာပါ။ဒီနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းပေါ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။အဓိကအတိုက်ခံပြည်အောင်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ30ကျော်ကတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အပေါ်မေးခွန်းတွေထွက်ပေါ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ဒီမှာမိခါပါဗိုလ်ချုပ်မူတီမင်းအောင်လှိုင်နဲ့ပြည်ခိုင်ဖြိုးပါတီအပါအဝင်နိုင်ငံရေးပါတီ34ခုကကောင်းဆောင်ပြီးနေပြည်တော်မှာတွေ့ဆုံပြီးရွေးကောက်ပွဲလုပ်ငန်းစဉ်မှာလက်ရှိကြုံနေရတဲ့ပြဿနာတွေကိုဆွေးနွေးခဲ့တယ်လို့တွေ့ဆုံမှုမှာပါဝင်သူတွေကပြောပါတယ်။အထူးသဖြင့်ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာမမျှတတဲ့လုပ်ရက်တွေရှိနေတယ်လို့ယူဆတဲ့ကိစ္စရပ်တွေကိုကာကွယ်ရေးဦးစီးချုပ်ထံကိုတင်ပြခဲ့တဲ့အကြောင်းလူလူပါတီဥက္ကဋ္ဌဥပစီဟိန်ကပြောပါတယ်။
ကောင်းဝဝဘာယူရောပဲကော်မရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပါတီတွေကဖြစ်ချင်းများလေးတွေပါလာတင်ကတင်များပယ်ချခံဥမာတိကွန်းတောင်းတော့လည်းဘာလို့မှပြီးမပြီးဘူး။ဒါလည်းလို့မျိုးလို့ပါလိုက်နေရတော့အားလုံးတင်ကြကြတယ်ပါတီတော်များတင်ကြကြပါလို့ဒီကျွန်တော်တို့ကလည်းရှေ့လုံငန်းတွေတော့ပေါ့ဒီရေကောက်ပွဲဖက်တန်းတာဘယ်လိုဖက်တန်းကြမလဲ။ဒါကကြိုကြီးကလည်းဒီရေကောက်ပွဲပြည့်ရနောက်မှာဘယ်လိုလုပ်ရမလဲဆိုတာအဲ့လိုပဲရှိနေကြတာပါ
။တွေ့ဆုံမှုအတွင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီခေါ်ဖို့ရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုလဲလှယ်ဖို့စတဲ့ကိစ္စရပ်တွေကိုနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေကတင်ပြခဲ့တယ်လို့တက်ရောက်သူတချို့ကပြောပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ကတော့ရွေးကောက်ပွဲမျက်မျှတတကျင်းပနိုင်ရေးအကူအညီပေးဖို့ကတိပြုခဲ့ကြောင်းဥပစီဂျီဟိန်ကပြောပါတယ်။တက်မတော်အကြီးအကဲနဲ့တွေ့ဆုံဖို့နိုင်ငံရေးပါတီတွေကတင်ပြခဲ့ပြီးတဲ့နောက်တွေ့ဆုံဖြစ်ခဲ့တာကိုလည်းတက်ရောက်သူတချို့ကပြောပါတယ်။တွေ့ဆုံမှုမှာတော့အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအပြင်အဓိကတိုင်းရင်းသားနိုင်ငံရေးပါတီတွေတစ်ချိန်ကတက်ကြွလှရှာသူတွေဦးဆောင်တဲ့နိုင်ငံရေးပါတီတွေပါဝင်တာကိုတော့မတွေ့ကြရပါဘူး။ NLD တန်ကြားရေးတာဝန်ခံပုံရအောင်ရှင်ကတော့တွစ်ဆုံမှုမှာပါဝင်ခဲ့ကြတဲ့နိုင်ငံရေးပါတီအများစုဟာစစ်တပ်နဲ့နှိစက်တဲ့အင်အားစုတွေဖြစ်တယ်လို့ပြောဆိုလိုက်ပါတယ်
။တမရောနဲ့ပူးပေါင်းပြီးတော့ဆောင်ရွက်နေတဲ့အဖွဲ့တွေဖြစ်တယ်ကျွန်တော်တို့ကတော့ပူပေါင်းဆောင်ရွက်မတော်ရဘူးလို့ပြောတာမဟုတ်ဘူးเนาะကျွန်တော်နဲ့တော့လည်းစက်ဆံရေးကတော့တွေ့မှုတိတ်တော့မရှိဘူးအဲ့ဒါကြောင့်မဖိတ်ကြလို့ကျွန်တော်တော့ထင်ပါတယ်ဟိုကော်တွေ့တဲ့ပါတီတော်တော်များများကတော့ဟိုလွတ်တော်ထဲမှာပဲဖြစ်ဖြစ်လွတ်တော်ပြပမှာပဲဖြစ်ဖြစ်ပေါ့လေဟို NLD နဲ့ရေမော်ဒီမိုကရေစီအင်အားစုတွေနဲ့တွေ့မှုမရှိတဲ့အဖွဲ့အစည်းတွေများပါတယ
်တက်မတော်ကာကွယ်ရေးဦးစီးချုပ်ပိုချုံမူကြီးမင်းအောင်ဆိုင်ဟောင်းပြည်ရဲ့2019တုန်းကလည်းနိုင်ငံရေးပါတီ32ခုကကောင်းဆောင်နေတဲ့တွေ့ဆုံပြီးအခြေခံဥပဒေပြင်ဆင်ရေးငြိမ်းချမ်းရေးစတဲ့ကိစ္စရပ်တွေဆွေးနွေးခဲ့မှုပါတယ်။အခုနောက်ဆုံးတွေ့ဆုံမှုအပေါ်မှာတော့နိုင်ငံရေးလေလာတုံသက်သူဦးမင်းခင်ကအခုလိုတုံသက်ပါတယ်
။စစ်တပ်ကနိုင်ငံရေးထဲမှာပါဖို့ဆက်ပါဖို့ဖြစ်နိုင်ခြေရှိတဲ့လမ်းအားလုံးကိုသူတို့ဖွင့်ပြီးတော့စဉ်းစားတယ်လို့ယူဆတယ်။ဟိုတလောကလည်းပါတီရွေးကောက်ပွဲကြီးမှာဟိုမေးပြီးတဲ့ရေတွေနေလာတာတို့ဘာလို့ထောက်ပြတာသူရှိတယ်။ဒီညင်းနဲ့ပတ်သက်လို့လည်းဟုတ်တယ်ကပြောတယ်။ဆိုတော့ကအခြေအနေတစ်ခုကိုရှောက်ဖို့အခွင့်အရေးပေါ်ရင်ပေါ်တယ်လို့ရှောက်ဖို့အတွက်တိုင်းဝိုင်းပြင်ဆင်နေတဲ့ပုံမျို
းတွေ့ဆုံမှုအတွင်ရေကောက်ပွဲမှာမျှတမှုမရှိခဲ့ရင်တက်မတော်အကြီးကဲတဦးအနေနဲ့ဖြည့်ရှင်းပေးနိုင်မလားဆိုတာကိုလည်းနိုင်ငံရေးပါတီတွေဘက်ကမြင်ញံခဲ့ကြတယ်လို့တက်ရောက်သူတချို့ကပြောပါတယ်။ဒါပေမဲ့လည်းစစ်တပ်ကနိုင်ငံရေးမှာထက်ထဲဝင်ပတ်သက်တာမျိုးကိုလျှော့ဖို့လိုပြီးလို့နိုင်ငံရေးလေလာတုံသက်သူဦးမင်းခင်ကတော့ရှုမြင်ပါတယ်
။ကြအနေနဲ့တကယ့်အကျိုးစီးပွားအစစ်ကဘာလဲဆိုတော့ဟိုမြင်မှုသိနေလို့တော့ထင်တယ်။အချိန်ကြီးလေးလည်းအများကြီးကြောင်းနေတာလေ။ရှေ့ကလည်းကြောင်းနေတာလေရှင်းအောင်။တပ်မတော်ရဲ့အကျိုးစီးပွားစစ်စစ်ကိုပုံမှန်တက်ကရက်တွေကိုစူးစမ်းနေတယ်။ဆရာကလည်းပဲတိုက်ကြီးကနိုင်ငံရေးကောင်းကောင်းကြီးဇနီးတိုင်းသားအားလုံးနဲ့ဒီသီချာရှင်တိုင်းဆွေးနွေးပြီးတော့
ဘာဘူကောင်မီဟွာကအခက်အခဲတခုကိုအကြက်တဲ့တခုသွားပြီလို့ဖြစ်နေတယ်ဒါဥရောပေါ်ပေါ်ကြည့်လို့ယူဆတယ်ပြေဆုံးမှုအတွေ့ရေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုယ်စားလှယ်လောင်းရေးချေရမှာသိရှိတဲ့အချက်တွေနဲ့ပတ်သက်လို့အမြင်ချင်းဖလှယ်ခဲ့တဲ့အကြောင်းတက်မရောဘက်ကတင်ထုတ်ပြန်ထားပါတယ်ကျွန်တော်ညဝင်းအောင်ပါခင်ဗျာ 2018ခုနှစ်ဖေဖော်ဝါရီလပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေကိုလွတ်လပ်ပြီးလုပ်ပိုင်ခွင့်ပိုရှိတဲ့လွှတ်တော်တွေဖြစ်လာအောင် 2020ရွေးကောက်ပွဲအလွန်မှာကြိုးပမ်းသွားမယ်လို့တိုင်းသားခေါင်းဆောင်တချို့ကပြောဆိုတဲ့အကြောင်းကိုတင်ပြချင်ပါတယ်အခုလာမယ့် 2020ရွေးကောက်ပွဲအတွင်းတိုင်းသားပြည်နယ်တွေမှာဒေသခံတိုင်းသားပါတီကိုယ်စားလှယ်တွေအများစုအနိုင်ရလိမ့်မယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ပေါ်နေပေမဲ့ တနင်္ဂနွေအတိုင်းအတာရဆိုရင်တော့အင်အားကြီးနိုင်ငံကြီးပါတီတွေကသာအနိုင်ရဖို့ပုံများနေတာပါ 2018ဖွဲ့စည်းပုံအရတနင်္ဂနွေမှာအများစုအနိုင်ရလာမဲ့ပါတီကသာသမ္မတကိုတင်မြှောက်မှာဖြစ်သလိုတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုလည်းအဲ့ဒီသမ္မတကပဲခန့်အပ်ပြီးပြည်နယ်အစိုးရအဖွဲ့ဝင်ဝန်ကြီးတွေကိုပါအာဏာရပါတီစိတ်ကြိုက်ခံနာမှာဖြစ်ပါတယ်ဒီလိုအခြေအနေတွေကြောင့်တိုင်းနယ်ပြည်နယ်လွှတ်တော်တွေအထူးသဖြင့်ပြည်နယ်လွှတ်တော်တွေကိုပြည်သူတွေရဲ့ဆန္ဒလိုလားချက်တ
ိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဒုက္ခဦးဆိုင်ညွန့်လွင်ကသူ့ရဲ့ကိုယ်ပိုင်အမြင်ကိုခြားပြပါတယ်
ကျေးဇူးများ2008ခြေကောင်းတွေမပြင်းဘူးဆိုရင်ဒီနေ့နဲ့တိုင်းလွတ်တော်တွေကိုကျွန်တော်အားရှိအောင်ကျွန်တော်လုပ်မယ်။ဘာကြောင့်လဲဒီနေ့နဲ့တိုင်းလွတ်တော်တွေအားလုံးကလွတ်လပ်ခွင့်ရှိတယ်။အဲ့ပုံမှာကျွန်တော်ကကျွန်တော်ရဲ့လူထုတွေရဲ့အတားအမျိုးကျွန်တော်အဲ့မှာအကောင့်တွေပို့ဖို့ကျွန်တော်စဉ်းစားတယ်။ဒါကျွန်တော်တယောက်ရဲ့ဖြစ်လာတာနော်။တကယ်တကယ်ကျတော့ဒီမန္တလေးတိုင်းရဲ့လွတ်တော်ဟာသမရရဲ့ဩဇာကြီးအောက်မှာလုံးဝမရှိဘူး။ကမ္ဘာကြီးတိုင်းရဲ့လွတ်တော်အားလည်းဒီတော်စုလွတ်တော်နိုင်ငံကြီးအောက်မှာမရှိဘူးသမ္မတကြီးအောက်မှာလည်းမရှိဘူးသူတို့မှစီးနော်အားတစ်ခုပဲရှိတယ်အဲ့ဒါပါလဲဆိုသူတို့ပါတီပဲရှိတယ်ပါတီရဲ့ညွန်ကြားချက်နဲ့ဆိုလုပ်ရင်လုပ်မယ်ဒါပေမဲ့လူထုရဲ့ဆန္ဒနဲ့လုပ်မယ်ဆိုသူတို့ကလုံးဝလွတ်လပ်ခွင့်ရှိ
ဒါပေမဲ့လက်ရှိနိုင်ငံကြီးအခင်းချင်းတွေအရာရော2008ဖွဲ့စည်းပုံအရာပါတိုင်းသားတွေရဲ့လုပ်ပိုင်ခွင့်ဘောင်ကကျင်းနေပြီးတိုင်းသားတွေရဲ့လုပ်ပိုင်ခွင့်ဘောင်ကကျင်းနေအောင်မှဖြစ်တယ်လို့နိုင်ငံရေးကဲကဲဦးတန်းစိုးနိုင်ကမြင်ပါတယ
်။တိုင်းသားအင်အားစုတွေကတော့ပြည်နယ်တော်တော်များများမှာကတော့ပါတီကြီးတွေသူတို့ဒေသမှာနိုင်ရဖို့ဆိုတဲ့ကိစ္စကိုခုခံကာကွယ်လို့သူတို့ကတော့ပြန်လည်ပြီးတော့စီယုံဖွဲ့စည်းမှုတွေဒါတွေလုံးနေခဲ့ကြပါတယ်။ဒါပေမဲ့အဲ့လိုလုံးနေခဲ့ကြပြီမဲ့တိုင်းသားတွေအနေနဲ့ပြည်နယ်အများစုမှာအဲ့လိုခုခံကာကွယ်မှုတွေလုံးနေအောင်တော့ရဲ့ကြတော့သူတို့အဆုံးဖြတ်ပေးနေတဲ့အင်အားစုတွေဖြစ်လာနိုင်မှုဒီနေ့အချိန်မှာအချိန်မပေးသေးဘူးလို့ကျွန်တော်ယူဆပါတယ်။ဒီကိစ္စ2015ခုအချိန်ပေါ်မှာတကယ် NLD ပါတီက 50.8% ရာခိုင်နှုန်းရခဲ့တာပါ။တကယ်လို့အဲ့ဒီခုနက58ရာခိုင်နှုန်းဆိုတဲ့အနေထားကနေပြီးတော့8ရာခိုင်နှုန်းတော့သူတို့အနေနဲ့အတိုင်းရရှိတဲ့အနေထားဖြစ်သွားလေအဆုံးဖြတ်ပေးနိုင်တဲ့အင်အားစုသူတို့မဖြစ်နိုင်သေးပါဘူး။
အင်အားကြီးနိုင်ငံရေးပါတီတစ်ခုကမဲအပြတ်သက်အနိုင်မရပဲအစိုးရမဖွဲ့နိုင်ခဲ့ရင်ဖြစ်ပေါ်လာနိုင်တဲ့ညွန်ပေါင်းလို့အစိုးရအဖွဲ့မှာတိုင်းသားပါတီတွေကဥပပေါင်းဖို့စဉ်းစားချက်တွေရှိနေတယ်လို့2015ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာအများစုအနိုင်ရခဲ့တဲ့ ANP ပါတီရဲ့ဒုက္ခဒဒေါ်အင်းနုစိန်ကပြောပါတယ
်ဒီကြီးတော်စုအရေးမှာတိုင်းသားတွေနဲ့ပတ်သက်ပြီးပူဇော်ပင်ဆောင်ရွက်တွေတန်းညီဆောင်ရွက်တွေဆိုတဲ့အနေထားမျိုးတွေတို့မကျင်းတိုင်းတိုင်းသွားနေတဲ့တိုင်းတိုင်းကျမတို့မရနိုင်ခဲ့ကြဘူးလေအဲ့တော့ကိုကျမကိုဖန်ကြီးရေးဆိုတဲ့အတိုင်းကိုအတန်ကလေးတွေကိုအဲ့ဒီအစိုးရအဖွဲ့မှာပူပေါင်းပါဝင်ပြီးတော့ညွန်ပေါင်းအစိုးရအဖွဲ့မှာပါဝင်ပြီးတော့ဆောင်ရွက်နိုင်ကြရင်ဖြစ်ဒီလေတန်းတူတဲ့တကယ်ဖက်ဒရယ်အကြီးတွေကိုပြီးတော့လုံဆောင်လာနိုင်မယ်အဲဆိုရင်ညွန်လေးချက်တွေရှိကြတဲ့အတွက်ဒီဆိုင်တွေထွက်လာတာကို
ပြည်နယ်လူဒေသတွေမှာတိုင်းသားပါတီတွေအဓိကအနိုင်ရဖို့73ပါတီနဲ့ဖွဲ့စည်းထားတဲ့ UND စီလုံးညီညွတ်သောတိုင်းရင်းသားများမဟာမိတ်အဖွဲ့ကတိုင်းရင်းသားပါတီအချင်းချင်းကြားညှိနှိုင်းဆောင်ရွက်မှုတွေရှိပေမဲ့ထင်သလောက်အားရစရာမရှိသေးဘူးလို့ဒေသခံတိုင်းရင်းသားတွေကပြောပါတယ်။2008ဖွဲ့စည်းပုံပါဥမ261ကိုပြင်နိုင်မှသာပြည်နယ်တွေမှာအများစုအနိုင်ရတဲ့ပါတီကသူတို့စိတ်ကြိုက်ပြည်နယ်အစိုးရကိုဖွဲ့စည်းနိုင်မှာဖြစ်တယ်လို့ဦးတန်းစိုးနိုင်ကထောက်ပြပါတယ်။တကယ်တော့ပြည်နယ်တွေမှာတိုင်းသားပါတီတွေလူအများစုအနိုင်ရခဲ့ရင်တော့တိုင်းရင်းသားတွေအရေးငင်းငင်းကြီးနဲ့ဖက်ဒရယ်ကြီးကိစ္စဒီအတွက်နောင်လာမယ့်အစိုးရတက်တန်း၅နှစ်အတွင်းအလားအလာကောင်းနိုင်ပါမလားဆိုတဲ့စိုးရိမ်ချက်တွေလည်း
တိုင်းသားတွေကြမှာထွက်ပေါ်နေပါတယ်ခင်ဗျာ။ထိုင်းမြန်မာနေဆက်မှာကိုဗစ်ကာလကန့်သတ်ပိတ်ဆို့နေတဲ့ကြားကမြန်မာတွေ၄၀နီးပါးဖမ်းမိတာကြောင့်တချို့ကတော့လူပုံကမှုဥပဒေနဲ့စစ်ဆေးမှုတွေလုပ်နေပါတယ်။ဒီသတင်းကိုတင်ပြပေးလိုပါတယ်ကျွန်မအေးမှာပါ။ထိုင်းမြန်မာနေဆက်တက်ခရိုင်13ရက်မြို့နယ် ဗန်မဲတန်အမှတ်8ကျွာနီမှာအဂုလာစတုံးရနေ့ညကတရားမဝင်မြန်မာနိုင်ငံသားတွေတင်ဆောင်လာတဲ့ငွေရောင်းပိတ်ကက်ကားတစ်စီးဟာစစ်သေးဖို့အတွက်တားဆီးခဲ့ရမှာကားမောင်းသူဟာနေကြားစစ်သေးခေတ်ကိုဖျက်မှောင်းပေးသွားခဲ့တာပါဒီအတွက်ရဲတပ်ဖွဲ့ဝင်တွေဟာကားနောက်ကိုတနအီကျော်ကြာလမ်းတွေကိုပိတ်ဆို့ဖမ်းဆီးခဲ့ရကြောင်းတရားရုံးမြို့နယ်ရဲရာရှိစံခက်တဆူကထုတ်ဖော်ပြောဆိုသွားပါတယ်။
မြန်မာနိုင်ငံသားတွေဟာကိုဗစ်အတားအဆီးတွေကြားကနေ့စဉ်ဖမ်းဆီးခံနေရကြောင်းအေးအေးစီအလုပ်သမားကူညီဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုရဲမင်းကလည်းအခုလိုပြောပြပါတယ်။ကျွန်တော်တို့မင်းများဟာဒီမြန်မာဘက်ကနေပြီးတော့ပေါ့နော်ကျွန်တော်တို့ဒါဟိုထိုင်းနိုင်ငံနဲ့ကိုခိုးဝင်တဲ့သူတွေပေါ့မအားလုပ်သမားတွေပေါ့အားလုံးဆက်လေးဦးပါမှာဒီကျွန်တော်တို့ဒီတပ်ဆောင်ရမ်းနေနေတယ်ပေါ့နော်ကျ
နိုင်ငံတောင်ပေါ်သားလက်မှတ်ကင်ရတဲ့လူတွေရှိရတယ်မှာမနေ့ကပဲကျွန်တော်တို့ဒီမဲသောကနေပြီးတော့မြန်မာနိုင်ငံသား၅ဦးပေါ့နော်ထိုင်းနိုင်ငံထဲကိုခိုးဝင်လို့ကျွန်တော်တို့ပြည်မှာကျွန်တော်တို့ဖမ်းမိရဲ၅ဦးဖမ်းရသေးတယ်ဒီမနေ့ကတိုင်းနာမှာဆိုတာကျွန်တော်တို့၁၄ယောက်တစ်ဖွဲ့၅ယောက်တစ်ဖွဲ့ဖမ်းမိတယ်ဒါကျွန်တော်တို့သိထားတဲ့တဲ့ပေါ့ဒီသားနေရာတွေကတရင်းတွေတော့ရှိအောင်ပါပါကျွန်တော်မြန်မာနိုင်ငံသားတွေကတော့ချိုးတာကတော့မြန်မာနိုင်ငံသားတွေကအခုကိုဗစ်ကာလဆက်တဲမှာနေ့စဉ်ခိုးဝင်နေတဲ့သဘောပါပဲခင်ဗျဟုတ်ကဲ့ဆိုင်မက်ကလည်းဖြစ်ဖြစ်မမဖမ်းနေတော့နေ့စဉ်ဖမ်းမိနေတဲ့ပုံစံဖြစ်နေပါတယ်မှာဟုတ်ကဲ့
တခြားရန်ဘက်ကနေမြန်မာနိုင်ငံသားတွေကိုတယ်ဆောင်လာတဲ့ကားမောင်းသူဟာတောင်ပေါ်သားလက်မှတ်ကန်ဆောင်ထားသူအသက်24နှစ်ရွယ်ကိုသစ်ဆိုသူဖြစ်ပြီးကားပေါ်မှာအထောက်အထားဆက်ရက်ဆက်ရမ်းမရှိတဲ့မြန်မာနိုင်ငံသား14ဦးလိုက်ပါလာတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်ထိုင်းရနာပိုင်းနေတာလူပုံကုန်မှုမှုကိဥပဒေနဲ့အရေးယူဆောင်ရွက်ဖို့အတွက် KIA ရဲစခန်းမှာဆက်လက်စစ်ဆေးနေပါတယ်ရဲတပ်ဖွဲ့ဝင်တွေရဲ့စစ်ဆေးချက်အရကိုသစ်ဟာတဆောင်ရမ်းဒေသမှာအကြင်ကြင်လူပုံမှုနေသူလူတွေကိုပို့ဆောင်ပေးနေသူဖြစ်ပြီးနေဆက်ကလည်းပွဲစားတွေလာခေါ်မဲ့နေရာအထိပို့ဆောင်ပေးခဲ့တာပါမြန်မာနိုင်ငံသားတွေကတော့ထိုင်းနိုင်ငံမှာအလုပ်ရဖို့အတွက်တဦးကိုဘတ်ဝင်တကောင်းခွဲထိပေးပြီးမြန်မာနိုင်ငံဘက်နေဆက်တော်လန်းတွေကလည်းအလုပ်ပွဲစားတွေကခေါ်ဆောင်လာခဲ့ကြတယ်လို့ဆိုပါတယ်နိုင်ငံနဲ့ဆက်မိုးရေမြစ်ကိုတောင်ရင်မြစ်ကိုဖြတ်ကျော်လာတဲ့မြန်မာနိုင်ငံသားတွေကိုလူမောင်ကိုပွဲစားတွေကထိုင်းနိုင်ငံဘက်ကနေကားတွေနဲ့လာရောက်ခေါ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဩဂုတ်လ17ရက်နေ့ကလည်းနှကုံဖလုံခရိုင်မှာလည်းခိုးဝင်နေတဲ့မြန်မာနိုင်ငံသား22ဦးကိုဖမ်းမိခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဂျွန်လထဲမှာထုတ်ပြန်ခဲ့တဲ့ကဘာတဝမ်းကလူပုံကုန်မှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူပုံကုန်မှုတက်ဖြည့်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနည်းဆုံးအစ်စ်နိုင်ငံထဲမှာထည့်သွင်းဖို့ပြခဲ့တာပါမြန်မာလူမျိုးတွေလည်းဆက်ဆက်ပြီးလူပုံကုန်မှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့တရားတူစောင့်ကြည့်အစ်စ်ထဲမှာပဲထည့်သွင်းထားသေးဖြစ်ပါတယ်ရှင်
ဆရာကျောင်းဆရာဂုဆလဘီကမ္ဘာမီဒီယာတွေမှာရေးသားနေကြတဲ့မြန်မာနိုင်ငံဆိုင်ရာသုံးသပ်ချက်တချို့ကိုမူရင်းအပေါ်မပြတ်ထုတ်ပြောပြလိုပါတယ်ကျွန်တော်ကြော်စင်တာပါရေကောက်ပွဲစောင့်ကြည့်ရေးအတွက်အကြီးဆုံးအဖွဲ့တစ်ဖွဲ့ကိုပိတ်ပင်လိုက်ခြင်းဟာရေကောက်ပွဲကိုအကြီးအကျယ်ထိခိုက်စေနိုင်တဲ့ဆိုရက်ရေးသားချက်ကို channelnewsasia.com ကထုတ်လုပ်ပြီးဥပဒေပြောပြပါဆရာ COVID-19 ဆိုင်ရာကန့်သတ်ချက်တွေကြောင့်လက်မဲ့မြန်မာနိုင်ငံရေကောက်ပွဲကိုစောင့်ကြည့်မဲ့ပြည်ပအဖွဲ့အစည်းတွေပိတ်ပင်ဟန်တာမှုခံရနိုင်တဲ့အခြေအနေမှာရွေးကောက်ပွဲဆိုင်ရာပြည်သူ့ထုတ်ဆမှုအဖွဲ့ People's Alliance for Credible Elections PACE အဖွဲ့အနေနဲ့တည်တည်ရဲဆောင်ကြည့်နိုင်မယ်လို့မျှော်လင့်နေခဲ့ပါတယ်။ဒါပေမဲ့ကြာသပတေးနေ့တုန်းကပဲအနာပိုင်တွေကသူတို့အဖွဲ့ကိုပိတ်ပင်လိုက်တယ်လို့အဖွဲ့ရဲ့ဒါရိုက်တာသူစန်းကျော်စွာမျိုးကိုကူကဖော်ပြထားပါတယ်။စောင့်ကြည့်အဖွဲ့ဝင်ပေါင်း 3,000 နီးပါးလောက်ရှိပြီး2015အထွေထွေရွေးကောက်ပွဲ2019ကြာပြတ်ရွေးကောက်ပွဲနဲ့2019 Municipal ရွေးကောက်ပွဲတွေကိုအောင်မြင်ဆောင်ကြည့်နိုင်ခဲ့တဲ့ဒီအဖွဲ့အနေနဲ့အခုလိုပြင်ပြင်ခလန်ရတာစိတ်ကောင်းစရာဖြစ်တယ်။သူတို့အဖွဲ့ဟာဝင်းနေမြန်တမှုရှိစေရအတွက်ကြီးမားတဲ့အထောက်အပံ့ပြုနေတဲ့အဖွဲ့ဖြစ်တယ်လို့ပြောပါတယ်တဲ့။ဒီပြင်ပြင်မှုကိုအလားတူလူမှုအဖွဲ့အစည်းပေါင်း450ကျော်တို့ကလည်းလွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲဖြစ်နိုင်ရေးကိုထိခိုက်စေမဲ့လုပ်ရဖြစ်တယ်လို့စုပေါင်းညီညာချက်ထုတ်ပြတယ်လို့ဖော်ပြပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ဒီ PACE အဖွဲ့ဟာတရားဝင်မှတ်ပုံတင်ထားခြင်းမရှိတဲ့နိုင်ငံတကာအဖွဲ့အစည်းတွေစီကအထောက်ပံ့ရယူနေတဲ့အတွက်ကြောင့်ပြည်ပြည်အကြဖြစ်တယ်လို့ကြေညာခဲ့တာပါတဲ့ PACE အဖွဲ့ရဲ့ဒါရိုက်တာကတော့နိုင်ငံသားထောက်ပံ့ငွေကိုသူတို့ယူရဟာတရားဝင်တယ်လို့ခြေပါကြောင်းညှိတာပါတယ် Tempedi Park Institute ရဲ့မူဝါဒညွှန်ကြားမှုဦးခင်စောဝင်းကလည်းဒီ PACE အဖွဲ့မရှိဘူးဆိုရင်ရွေးကောက်ပွဲဟာခိုင်လုံစိတ်ချရမှာမဟုတ်ဘူးကြောင်းနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ကြားနေမှုကိုမေးခွန်းထုတ်လိုက်တယ်လို့ညှိတာထားပါတယ် Salabi Nyamanang Air Ponchose Democracy Sure Samaura. AsianMediaCenter.org Deepma Payavare. Nyamanang Sanya, New Zealand Samaji Nasuni Bijidata Chipare. Ruthamaji have COVID 19 young throat and Opium Lale Chipare. Energy has wake up when Nanga Bimet. Sit up with Lotora Pesan and Gajim Sibu. Nanga not aiming a Pokuha, Utoyego, Chicha Kainto Nibimet. Nanga Yi Namlevu. အထွေအတွေ့အကြုံမရှိဘူးလို့ကြာခဏဝေဖန်ခံရတယ်လို့စာရေးပါတယ်။2016အန်အယ်ဒီရဲ့အံပွဲဟာဒီမိုကရေစီအံပွဲလို့မီဒီယာတွေကဖုံးဖော်ခဲ့ကြပေမဲ့အသွင်ကူးပြောင်းရေးဟာစစ်တပ်ကစားခဲ့တာသာဖြစ်ပါတယ်။အခုလိုစစ်တပ်ကိုပြောင်းလဲစေခဲ့တဲ့အချက်တစ်ခုကတော့နိုင်ငံတကာဖိအားကြောင့်တရုတ်အပေါ်မီခိုရလွန်တာကိုပြန်ထိန်းချင်လို့ဖြစ်တယ်လို့ဆိုထားပါတယ်။ အစိုးရအဖွဲ့ကဝန်ကြီးသုံးဦးဟာကာကြွက်ကိုတရားအစီရင်ခံရပြီးကျန်ဝန်ကြီးရောဒေါအောင်ဆန်းစုကြည်ကိုအစီရင်ခံရတဲ့အတွက်အစိုးရအဖွဲ့တစ်ခုထဲမှာနိုင်ငံရေးအင်အားစုနှစ်ခုရှိနေတယ်။ဒါကြောင့်ပြဿနာတွေကိုစုမြင်တဲ့နေရာမှာစစ်တပ်ကသူတို့အမြင်တိုင်းစုမြင်ပြီးတော့အန်အယ်ဒီရဲ့အမြင်နဲ့ကွဲလွဲနေတယ်လို့ဆိုထားပါတယ်။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာတော့အန်အယ်ဒီနိုင်မယ်လို NLD ဟာဖွဲ့စည်းပုံပြဿနာပြည်တွင်းစစ်ရစဲရေးပြဿနာတို့ကိုပြည်လဲအောင်လှုပ်ဆောင်ပေမဲ့စစ်ကိုမရွေးတောက်ဖြစ်နေပြီးဒီပြဿနာတွေဟာတကယ်တော့ institution ခေါ်အဖွဲ့အစည်းယူနေပတ်သက်တဲ့ပြဿနာတဲ့ဒေါက်တာဆန်းစုကြည်နဲ့ကာကြုတ်မင်းအောင်ဟိုင်းဆိုတဲ့လူပုဂ္ဂိုလ်တူဦးချင်းတွေအပေါ်မှာမူတည်နေတာဖြစ်တယ်လို့လည်းဆိုထားပါတယ်နိုင်ငံရေးသဘောတူညီမှုသစ်ဖွဲ့စည်းပုံသစ်တိုင်းဒေသအလုံးကိုထိုက်တင်တဲ့ကိုယ်ပိုင်အုပ်ချုပ်ရေးရရှိစေသောမြန်မာနိုင်ငံသစ်ဖြစ်ဖို့လူအပ်နေတယ်လို့သံမကြီးကပြောကြောင်းကြေညာထားပါတယ်အိန္ဒိယမြန်မာရင်းချင်းမှုဆက်ဆံရေးမှာထီလက်ရဲ့အစီအလားဆက်လက်ရှင်သန်နေဆိုတဲ့ခေါင်းစဉ်နဲ့ ANI News ရဲ့ရေးသားချက်ကိုနောက်ဆုံးအနေနဲ့တင်ပြလိုပါတယ်အိန္ဒိယမြန်မာနှစ်နိုင်ငံတို့အကြားလူမှုရေးရင်းချင်းမှုသမိုင်းနောက်ခံတို့နှစ်ပေါင်းများစွာပူးတွဲဆင်ခြင်ခဲ့ပြီးမြဘုရားဖွံ့မြင်ရာအိန္ဒိယကိုမြန်မာတွေအခုရှိဖျားဖူးလာနေရတယ်စသည်ရေးထားပါတယ်အခုနောက်ပိုင်းမှာအိန္ဒိယနိုင်ငံရဲ့ Look East Policy ခေါ်အစ်ညော်ဝါဒကြောင့်ပူပြီးခိုင်မာလာတယ်လို့ဆိုပါတယ်။ဒါမဲ့လည်းအိန္ဒိယလွတ်လပ်ရေးကြိုးပမ်းစဉ်ကလေးကထိတွေ့ဆက်ဆံမှုရှိခဲ့တယ်ဆိုပြီး20ရာစုအစောပိုင်းကဘာဂန္ဒဟာထိလက္ခဏာအိန္ဒိယဗြိတိန်အကြားလူမျိုးရေးမုန်တီအောင်လှုံ့ဆော်မှုတို့နဲ့1908ကနေ1910အထိမြန်မာနိုင်ငံမန္တလေးမှာအကြီးကျယ်ခံခဲ့ရတယ်လို့ဆိုပါတယ်။ဒီကာလအတွင်းမှာထိလက္ခဏာအင်မတန်ထင်ရှားတဲ့ဒီတာရဟစီယာခေါ်ဟိန္ဒူဝါဒဆိုင်ရာစာအုပ်ကိုရေးသားပြီးနှစ်နိုင်ငံကြားအမှတ်တရဖြစ်စေခဲ့တယ်လို့ဖော်ပြထားပါတယ်။ဒီစာအုပ်ကိုအခုခါမှာမြန်မာဘာသာအပါဝင်ဘာသာပေါင်းများစွာနဲ့ထုတ်ဝေဖြန့်ချိထားပါတယ်။ထီလရဲ့လွတ်လပ်ရေးကြိုးပမ်းမှုစွန့်ဆောင်ချက်နှစ်တရာပြည့်အခမ်းအနားကိုမန္တလေးမှာအိန္ဒိယကောင်စီဝင်ကလည်းကြီးမှုကျင်းပခဲ့တယ်လို့ဤသားမျိုးထုတ်ထားပါတယ်ခင်ဗျာ။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုချမခင်ကြီးတွေကတင်ဆက်ပေးပါမယ်။ American စစ်တပ်အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေမတရားဖြုတ်ချက်မှုတွေဟာပြီးခဲ့တဲ့2019ခုနှစ်အတွင်းပိုများလာခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပင်တယ်ကွန်စစ်ဌာနချုပ်ကဧပြီလထဲမှာထုတ်ပြန်တဲ့2019ခုနှစ်အတွက်အစဉ်ကစားမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်အတွင်းလိမ်မိုင်းဆိုင်ရာစော်ကားမှုဖြစ်ရပေါင်း9825ခုရှိခဲ့ပြီးတဟတိအရင်2018ခုနှစ်ကထက်300ခန့်တော့ပိုများလာတာဖြစ်တယ်လို့အစဉ်ကစားမှာဖော်ပြထားပါတယ်။အမေရိကန်စစ်တပ်အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတွေဖြစ်လာရင်ဘယ်လိုအရေးယူကြံတွေပါလဲ။မဖြစ်ခင်ကြိုတင်ကာကွယ်ဖို့ဘယ်လိုလုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ပါလဲ။အမေရိကန်မရင်းတပ်ဖွဲ့အတွင်းလိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတိုင်ကြားချက်တွေနဲ့ပတ်သက်လို့မရင်းတပ်ဖွဲ့ပြောခွင့်ရဖို့ကြီး KC Lipsy ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရစေ။
So I can't speak for the Army, and I also can't speak for the, you know, the entire Department of Defense. I can speak toward what I know about the Marine Corps.
ဆိုတော့ကျွန်တော်တို့ကစစ်တပ်ကိုလုံးကစားပြောရမှာမဟုတ်လို့ကောင်းဝေးဝင်နေတာနဲ့ပြောခွင့်မရှိပါဘူး။မရင်းတပ်ဖွဲ့တွေကအချင်းကြီးပဲကြောင်းနေတယ်။ကောင်ဝေးဌာနကထုတ်ပြန်တဲ့စစ်တပ်အတွင်းမှာလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေနဲ့ပတ်သက်လို့တထောင်စကူကနေနှစ်ပတ်လည်အစီအခံစာကိုကြည့်နော်။မရင်းတပ်ဖွဲ့တွေကမှဒီလိုဖြစ်ရတဲ့ကြားဆင်းသွားတဲ့စွာကိုကြည့်ပြီးတော့ဒါတွေတက
ော့ကျွန်တော်တို့တစ်ချက်ချခံယူလို့မရပါဘူး။ Great effort အနေနဲ့ဒီလိမ္မာရေးဆိုင်ရာမတရားဖြစ်ခြင်းတွေတောက်ရှက်စော်ကားမှုတွေကိုတိုက်ဖျက်ဖို့တန်လိုက်တဲ့အခိုင်မှာချမှတ်ပြီးလှုံ့ဆော်နေတယ်ဆိုတာကိုတော့ပြောနိုင်ပါတယ်။
ဟုတ်ကဲ့မရင်းချက်ဖွဲ့ကအမှုတန်းတရားလိမ်မိုင်းဆိုင်ရာမတရားပြုကျင့်ခံရတဲ့ဆိုရင်သူ့အနေနဲ့ဘယ်လိုတိုင်ကြားနိုင်ပါလဲဘယ်လိုကူညီထောက်ပံ့တွေရနိုင်ပါသလဲရှင
် Regardless of if the sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the
sexual assault program. လိမ်မိုင်းဆိုင်ရာဆော်ကားမှုမတရားပြုကျင့်မှုတစ်ခုဖြစ်တဲ့ဆိုရင်ပြီးခဲ့တဲ့နှစ်ပိုင်းကပဲဖြစ်ဖြစ်လွန်ခဲ့တဲ့နှစ်ပိုင်းကပဲဖြစ်ဖြစ်ကင်တွယ်ရဲ့နေရာမှာလုပ်ငန်းစဉ်ကတော့အတူတူပါပဲလိမ်မိုင်းဆိုင်ရာနှောက်ယှက်ဆော်ကားမှုကာကွယ်ရေးနဲ့တုတ်ကျန်ကင်တွယ်ရေးအစီအစဉ်တိုင်းဆောင်ရွက်ပါတယ်မတရားပြုကျင့်ခံရသူအနေနဲ့အကန့်အသတ်ထားပြီးတော့တိုင်ကြားမှုဒါမှမဟုတ်ဘာအကန့်အသတ်ချက်မှမထားဘဲနဲ့တိုင်ကြားမှုဆိုတဲ့တိုင်ကြားနိုင်တဲ့နည်းလမ်းနှစ်ခုရှိပါတယ်ဆိုလိုတာကတိုင်ကြားမှုတစ်ခုရှိလာတယ်ဆိုရင်တိုင်ကြားသူအနေနဲ့လိုအပ်တဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုခံယူတာဆွေးနွေးအကြံဉာဏ်ယူတာတရားဥပဒေအရအရေးယူကန့်တွဲမှုတောင်းဆိုမှုတွေလုပ်နိုင်ပါတယ်အဲ့ဒီထက်လိမ်မိုင်းဆိုင်ရာမတရားပြုမှုတုံ့ပြန်ကန့်တွဲရေးတာဝန်ခံတယောက်နဲ့ခရီးသူဘက်ကရှေ့ထွက်လိုက်ပါကူညီဆောင်ရွက်ပေးသူတယောက်ခံထားပေးပါတယ်ဒီတိုင်ကြားရဲ့ပုံစံနှစ်ခုမှာအဓိကကွဲလွဲတာကတော့တိုင်ကြားသူအနေနဲ့တရားဝင်စုံစမ်းစစ်ဆေးမှုကိုလက်ခံသလားလက်မခံဘူးလားဆိုတာပါတိုင်ကြားသူကသူ့ရဲ့ကိုယ်ရေးအချက်အလက်အသေးစိတ်ဖြစ်စဉ်အခြေအနေကိုသက်ဆိုင်သူတွေကလွဲပြီးတော့ဘယ်သူ့ကမှသိခွင့်မပြုဘူးတရားဝင်စုံစမ်းစစ်ဆေးမှုကိုလည်းလက်မခံခြင်းမျိုးဆိုရင်တော့ဒါကအကန့်အသတ်နဲ့တိုင်ကြားတာမျိုးဖြစ်ပါရင်ဗရီတက်ဖွဲ့အနေနဲ့တော့ဒီလိုဖြစ်ရတွေဖြစ်လာရင်တရားဝင်စုံစမ်းစစ်ဆေးရာကိုလက်ခံတဲ့အကန့်အသတ်မထားတဲ့တိုင်ကြားမှုမျိုးကိုအားပေးပါရင်ဒီတော့မှအဖြစ်ကျိုးတော်နေသူကိုထိထိရရဖော်ထုတ်အရေးယူနိုင်မှာဖြစ်ပါတယ်
။မြန်မာအမေရိကန်တယောက်ဖြစ်တဲ့မရင်းတပ်ဖွဲ့ကတက်ချက်မတဲဥဆိုရင်လွန်ခဲ့တဲ့9နှစ်လောက်ကြုံကဒီမရင်းတပ်အထွေမှာပဲတခြားမရင်းတပ်သားတယောက်ကသူ့ကိုလိမ်မိုင်းဆိုင်ရာဆော်ကားတာကိုခံခဲ့ရတယ်လို့ပြောပါတယ်။အဲ့ဒီချိန်တုန်းကသူဒီလိုအထောက်ပံ့တွေကိုရခဲ့သလားဆိုတာကတော့သူအဲ့ဒီချိန်ကဖြစ်ခဲ့တဲ့ဒီဖြစ်စဉ်အပြည့်အစုံကျွန်တော်တို့သိခွင့်မရသေးတာကြောင့်တရားတော့မရှိပါဘူး။ဒါပေမဲ့အကယ်၍ဒီခံရတဲ့သူတယောက်အနေနဲ့စစ်ဘက်ကအခုလိုပေးတဲ့အကူအညီတွေအပြင်အရက်ဖက်ဥပဒေအကျိုးဆောင်တွေရဲ့အကူအညီရယူခြင်းနဲ့ဆိုရင်ရောဒါကိုစစ်ဘက်တရားရေးစနစ်မှာခွင့်ပြုထားပါသလားရှင
် So there's two sides of that with what I think you're asking me on Kupo Ohu's case So
တချက်ဥပဒေနဲ့ပတ်သက်လို့ခုမေးတာမှာအခြေအနေနည်းလမ်းရှိပါလိမ့်ရှင်။ကျမနားလေသလားသူကလိမ်မိုင်းဆိုင်ရာစော်ကားခံရတယ်လို့ပြောထားတာနားလေပါလိမ့်။ဒီပုံမှာသူ့ဘက်ကစုံစမ်းမှုတွေလုပ်ဖို့တရားဝင်တိုင်ကြားထားတာဆိုရင်သူလည်းတခြားသူတွေလိုပဲလိုအပ်တဲ့ကူညီထောက်ပံ့မှုတွေချက်ချင်းရမှာပါ။ဒီထွန်စောစောကပြောတဲ့လိမ်မိုင်းဆိုင်ရာစော်ကားမှုတုံ့ပြန်ကင်တွေတာဝန်ရံတယောက်နဲ့သူ့ဘက်ကနေပြီးတော့ရှေ့ထွက်လိုက်ပါကူညီပေးမဲ့သူတွေရှိပါရင်သူတို့ကလိုအပ်တာတွေကိုလိုက်ပါကူညီပေးပါရင်ဒါကတစ်ပိုင်းပါတစ်ဖက်မှာလည်းသူ့အနေနဲ့တရားရေးဆိုင်ရာကျွမ်းကျင်တဲ့အရက်ဖက်ပညာရှင်ငှားယမ်းကျင်တဲ့ဆွေလည်းရပါလိမ့်။စစ်ဘက်ကဥရေအကျိုးဆောင်ပဲရယူမယ်ဆိုရင်လည်းရပါလိမ့်
။ဟုတ်ကဲ့လိမ်မိုင်းဆိုင်ရာစော်ကားခံရပြီးအခြေအနေတစ်ခုခုကိုဆူဆူဝါဝါဖြတ်တန်းနေရတဲ့အတွက်ကြောင့်ဒီ PTSD လို့ခေါ်တဲ့စိတ်ဖိစီးမှုဝေဒနာခံစားရတဲ့အခြေအနေမျိုးဖြစ်လာတဲ့ဆိုရင်ရောဘယ်လိုကင်တွယ်ပါသလဲရှင်
။ Regardless of where PTSD originates from, whether that's from combat or from this, you know,sexual trauma
လိမ်မိုင်းဆိုင်ရာစော်ကားမှုကြောင့်ဖြစ်တဲ့တိုက်ပွဲတွေအတွင်းမှာကြုံတွေ့ရတဲ့အဖြစ်အဆိုးတွေကြောင့်ဖြစ်ဖြစ်စိတ်ဖိစီးမှုဝေဒနာ PTSD ဖြစ်လာရရင်တော့ဒီထွေလိုအပ်တဲ့အကူအညီတွေပေးထားတာကအတူတူပါပဲစိတ်ဖိစီးမှုဝေဒနာခံစားရတဲ့သူတိုင်းတွေစိတ်ပိုင်းဆိုင်ရာကျန်းမာရေးပြုစုစောင့်ရှောက်မှုတွေနဲ့တခြားလိုအပ်တဲ့အထောက်အပံ့တွေပေးပါတယ်
ဧပြီလ30ရက်နေ့ကထုတ်ပြန်တဲ့လိမ်မိုင်းဆိုင်ရာစော်ကားမှုဖြစ်ရပ်တွေနဲ့ပတ်သက်တဲ့ဒီပြည်တော်စစ်ဌာနချုပ်ရဲ့2019ခုနှစ်အစဉ်ကစားအရဆိုရင်ဒီပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်စစ်တပ်ထဲမှာဒီလိုဖြစ်ရပ်ပေါင်း 8,825 ခုရှိတယ်လို့ပြောပါတယ်။ဒီဖြစ်ရပ်တွေကဘယ်နဲ့ရာခိုင်နှုန်းနောက်ဖြည့်ရှင်းတိုင်တွင်နိုင်ခဲ့ပြီးပါပြီလဲရှင်
။ No, I don't actually have a hard number of cases that would have, you know, been brought
to closure. ဒါမင်းအစိမ်းမကောင်းစရာကဒီလိုမျိုးဖြစ်ရတဲ့ရှိနေသေးရဲ့ဆိုတာပါဒီလိုမျိုးဖြစ်ရကြုံရတဲ့သူတိုင်းကတရားဝင်တိုင်ကြားတာမျိုးမရှိရအတွက်လေဒီဖြစ်ရတဲ့နေပတ်သက်လို့အစည်းအတိစားတရားကိုခတ်ပါတယ်စစ်တပ်တွေမှလည်းမင်းဆိုင်ရာစော်ကားတာကိုကြုံရတယ်လို့ပြောတဲ့စစ်မှုထမ်းတယောက်နဲ့တိတ်မကြခင်တော့ကပဲကျွန်မဆက်သွယ်စကားပြောဝင်ရခဲ့တာရှိပါတယ်သူပြောတဲ့အထဲမှာလည်းဒီခံရတဲ့သူအများစုဟာတိုင်ကြားဖို့အတွက်လက်တွန်းကြတယ်လို့ပြောပါတယ်အဓိကတော့သူတို့တိုင်ကြားပေမဲ့လေမြတ်တဲ့တရားစီရင်မှုမရဘဲနဲ့လက်တုပ်ပြန်ခံရမှာကိုပို့ပြီးတော့စိုးရင်ရတယ်လို့ပြောပါတယ်။ဆိုတော့ဒါတွေကိုကြည့်ရင်စစ်တပ်ရဲ့တရားစီရင်ရေးစနစ်ကိုလူတွေကယုံကြည်မှုကင်းမဲ့လာနေတဲ့သဘောပါလား
။ You know, I can't really speculate on what individuals, you know, what their reasons are for notreporting what I do know.
ဘာသာကြောင့်တရားဝင်မတိုင်ကြားရလဲဆိုတာကတယောက်ချင်းစီရဲ့အခြေအနေကိုကျွန်မခံမှန်းပြောလို့တော့မရဘူးပေါ့နော်။ဒီမရင်းတပ်ဖွဲ့အနေနဲ့ကတော့ဒီလိမ်မိုင်းဆိုင်ရာစော်ကားမှုကြုံရရင်တရားဝင်အသိပေးတိုင်ကြားတာမျိုးဖြစ်စေချင်ပါရဲ့။ဒါမှဒီအဖြစ်ရှိတဲ့သူကိုဖော်ထုတ်အရေးယူနိုင်မှာပါ။တိုင်ကြားမှုမရှိရင်လည်းအရေးယူလို့မရပါဘူး။မရင်းတပ်ဖွဲ့အနေနဲ့ကရှေ့တန်းတိုက်ခိုက်မှုတွေမှာလုပ်ငန်းဝင်မှာတယောက်နဲ့တယောက်အပြန်အလှန်ယုံကြည်မှုရှိပြီးတော့စီးလုံးညီညွတ်နေဖို့ကတိတ်အရေးကြီးတာပါ။ဒီတော့မှတိုင်းပြည်ကပေးရတဲ့တာဝန်ကိုလည်းထိထိရောက်ရောက်ထမ်းဆောင်နိုင်မှာဖြစ်ပါရဲ့။ဒါတွေကိုထိခိုက်နိုင်မယ့်အခြေအနေတွေကိုမရင်းတဖွဲ့ကမလိုလားပါဘူး။ဒါပေမဲ့အခုလိုဖြစ်ရမျိုးတွေကြုံရတဲ့သူတွေအတွက်ကလည်းအလွယ်တကူထုတ်ပြောဖို့တန်ကြားဖို့ဆိုတာကခက်နိုင်ပါရဲ့။သူတို့အတွက်စိုးရိမ်မှုမရှိဘဲနဲ့ရှေ့ထွက်ပြောလာအောင်ဒီလိုပြောလို့သူတို့အတွက်နှိမ့်နာမှုမဖြစ်စေရဘူး။လက်တုံပြန်တာတွေမကြုံစေရဘူးဆိုတာမျိုးအာမခံပေးနိုင်တဲ့အားပေးတိုက်တွန်းမှုတွေရောရှိပါသလား။ဒီအတွက်လုံလောက်တဲ့ဆောင်ရွက်မှုမရှိတာရောမဖြစ်နိုင်ဘူးလားရှင့်။
I truly do think that, you know, our sexual assault prevention response program, it's an effective program. Like I said, it's
ကျွန်တော်ရဲ့လိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုတိုက်ဖြစ်ရေးအစီအစဉ်ကထိရောက်တဲ့အစီအစဉ်တစ်ခုလို့ယုံကြည်လက်ခံထားပါတယ်။လိမ်မိုင်းဆိုင်ရာစော်ကားမှုတွေမဖြစ်အောင်လို့ကြိုတင်ကာကွယ်တဲ့အနေနဲ့အစီအစဉ်တွေရှိသလိုမရင်းတပ်ဖွဲ့ဝင်တိုင်းနှစ်စဉ်မဖြစ်မနေတည့်ရတဲ့သင်တန်းတွေလည်းရှိပါတယ်။ကိုတောင်ဝင်ထမ်းဆောင်တဲ့ယာရူလုပ်ငန်းဝင်ပေါ်မှာမူတည်ပြီးတော့လိုအပ်တဲ့သက်ဆိုင်ရာသင်တန်းတွေကိုမဖြစ်မနေတည့်ရပါတယ်။ဘုံမှုကြီးတယောက်တည့်ရတဲ့သင်တန်းကဘိုးချုပ်ကြီးတယောက်တည့်ရတဲ့သင်တန်းနဲ့နည်းနည်းတော့ကွာခြင်းကွာတာမျိုးရှိပေမဲ့အားလုံးကတော့သူ့ရဲ့ယာဒူနဲ့လုပ်ငန်းခွင်အလိုက်မဖြစ်မနေဒီသင်တန်းတွေကိုတက်သွားကြရပါပါ။စမကိုယ်တိုင်လည်းတလောတော့ကပဲဘိုးကြီးတွေသင်တန်းမဖြစ်မနေတည့်ရပါလေ။မရင်းတပ်ဖွဲ့မှာတော့ပြောဖို့ခက်ခဲရဆိုတဲ့အကြောင်းအရာတွေကစိုးရင်ကြောင်းရုံမှုမရှိတဲ့နဲ့ပြောနိုင်တဲ့အလေးချင်းဖြစ်အောင်လို့ဖန်တီးပေးထားပါလေ။ခုမှစိုးရွားတဲ့အတွေ့အကြုံခံစားရရဆိုရင်အဲ့ဒီလူတွေလိုအပ်တဲ့ပြုစုစောင့်ရှောက်မှုတွေနောက်ပြီးတော့ကုညီထောက်ပံ့မှုတွေရအောင်လို့လုပ်ပေးထားတဲ့အစီအစဉ်တွေအခိုင်အမာရှိပါလေရှင့်။ဒီမင်းဆိုင်ရာကြမ်းဖက်မှုတွေဒီမတရားပြုကျင့်မှုတွေအများစုကိုကြည့်မယ်ဆိုရင်အမျိုးသမီးစစ်မှုထမ်းတွေကြုံရတာပိုပြီးတော့များပါတယ်။ဒါကဘာကြောင့်ပါလဲ။ဒါကိုဘယ်လိုတန်းဆီးနိုင်မှာမလဲရှင
့်။ The problem that you're talking about there, I mean that is it's not unique to the military. If you look at statistics, you know, women are most often
the victims of sexual assault. ဒီစစ်ဖက်လုပ်ငန်းဝင်တွေဖြစ်နေတဲ့ကိစ္စမဟုတ်ပါဘူး။ဒါနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုကြည့်မယ်ဆိုရင်အရက်ဖက်လုပ်ငန်းဝင်တွေမှာလည်းဒီလိုမျိုးအမျိုးသမီးတွေလိမ်မိုင်းဆိုင်ရာဆော့ကားမှုတွေကိုအများဆုံးကြုံရတဲ့သူတွေဖြစ်တယ်ဆိုတာတွေ့ရပါတယ်။စစ်ဖက်ခေါင်းဆောင်တွေ၊မရင်းတပ်ဖွဲ့ခေါင်းဆောင်တွေကတော့ဒါကိုလုံးဝမရှိစေချင်ပါဘူး။ဒါတွေကကျွန်မပြောခဲ့သလိုပဲကျွန်တော်လုပ်ငန်းဝင်တွေအရေးကြီးတဲ့အပြန်အလှန်ယုံကြည်မှုနဲ့စီးလုံးညီညွတ်မှုကိုနှီးမျိုးစုံနဲ့ထိခိုက်စေလိုပါ။အခုဒီအခြေအနေတွေအပြီးတိုင်းရက်တက်သွားအောင်မလုပ်နိုင်သေးတာကတော့တကယ်ကိုစိတ်မကောင်းစရာကောင်းပါလိမ့်ရှင်။ကင်တွေရခက်ခဲတဲ့ကိစ္စဖြစ်တာမလို့ဒါကိုကြိုတင်ကာကွယ်နိုင်မယ့်နည်းလမ်းတွေမတရားပြုခံရတဲ့သူတွေအတွက်တရားမျှတမှုရစေဖို့အတွက်အစီအစဉ်တွေပြီးတော့တင်လမ်းတွေကိုလည်းဗပောင်းဆောင်ကနေပြီးတော့အလေးနဲ့ထားပြီးတော့လှုပ်ဆောင်နေပါတယ်။ဒီအတိုင်းအခိုင်အမာဆက်လုပ်သွားမယ်ဆိုရင်တော့အပြောင်းလဲတွေပို့ပြောဖြစ်လာမှာပါ
။သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်မှာတော့ COVID-19 ကာယောဂါကာလမှာအိမ်ရှင်တွေကနှင်ချမဲ့ဘေးရန်တွေကိုရင်ဆိုင်နေရတဲ့အိမ်ငှားတွေရဲ့ဘဝနဲ့ဒီကာယောဂါကြောင့်ပဲလူသူဝေးရမှာအပန်းဖြေနားနေနိုင်ဖို့အတွက်မော်တော်ဘုတ်တွေဝယ်စီးလာကြတဲ့အကြောင်းကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာ။ American ပြည်အောင်စုမှာ coronavirus ကူးစက်ပြန့်ပွားမှုတွေတကြောပြန်တိုးဖြစ်ပွားနေချိန်မှာပဲစီးပွားရေးလည်းဆက်ချဆင်းနေတာကြောင့်လူအတော်များများအလုပ်လက်မဲ့ဖြစ်ကုန်ပြီးအိမ်ငှားကမပေးနိုင်သူတွေတူလာနေပါတယ်။လွန်ခဲ့တဲ့လအနေငယ်ကအလုပ်လက်မဲ့ဖြစ်ခဲ့သူတွေကအခုခါမှာဆိုရင်အိမ်ငှားကမပေးနိုင်တော့ပါဘူး။အလုပ်လက်မဲ့တွေကို Federal အစိုးရကထပ်ဆောင်တိုးပေးနေတဲ့ထောက်ပံ့ငွေတစ်ပတ်600ပေးနေတာလည်းရဆိုင်သွားတယ်လို့အစိုးရကနောက်ထပ်ဘယ်တော့ထောက်ပံ့ကြီးထပ်ပေးမလဲဆိုတာကလည်းသေးသေးချာချာမသိရသေးပဲဖြစ်နေတာပါ။အိမ်ရှင်ကနှင်ချမဲ့အရေးရင်ဆိုင်ခဲ့ရတဲ့ Boston မြို့မှာနေထိုင်သူ Jake Brooks က
And I've been living here at this apartment complex for over 4 years.
ဒီပတ်မှာနေလာတာ၄နှစ်ခွဲကျော်ပါပြီ။အမေရဲ့ဝန်ခွဲညီမရင်းနဲ့အတူနေပါရယ်။ COVID-19 ကပ်ရောဂါကြောင့်အမေအလုပ်ပြုသွားပြီးတဲ့နောက်မှာအိမ်ရှင်ကလည်းအိမ်မောကနေနှင်ချဖို့လုပ်ပါရယ်။နေစရာမရှိမှာတော့အတော်လေးဆိုးရင်ပါတယ်အင်ဂျီယာမဲတွေထားတဲ့ဂီယာမှာမိသားစုတွေတကွဲတပြားစီလည်းမဖြစ်ချင်ပါဘူးလို့ပြောသွားတာပါကယောဂါကာလမှာအင်ရှင်တွေအနေနဲ့အိမ်ငှားတွေကလက်ကမပေးနိုင်ရင်အိမ်မော်ကနေမချဘူးတားမြစ်ထားတဲ့ဥပဒေသက်တမ်းထပ်မတိုးနိုင်ဖြစ်နေတဲ့တစ်ချိန်ထဲမှာလွတ်တော်နဲ့အစိုးရကြားနောက်တန်းထောက်ပံ့စည်းနဲ့ပတ်သက်ပြီးတော့အခြေအလဲမဆွေးနွေးနိုင်သေးပဲလေဖြစ်နေတာပါဒါကြောင့်သမ္မတထရမ့်ကသူ့အာဏာကိုသုံးပြီးတော့အစိုးရကကူညီထောက်ပံ့မှုတွေဆက်ပြီးသွားဖို့နဲ့တက်ကြီးထောက်ပံ့ကြီးစုမွေနဲ့ကျန်းမာရေးဆောက်ရှောက်စည်းလက်စားတွေကနှုတ်ယူလာတွေကိုခဏဆိုင်ထားပြီးမှညွှန်ကြားချက်တရက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးထားပါတယ်။ဒီညွှန်ကြားချက်ထဲမှာစီးပွားရေးလုပ်ငန်းတွေဆက်လက်ပတ်နိုင်အောင်ပံ့ပိုးပေးမယ့်အစီအစဉ်တွေလည်းပါဝင်ပါတယ်။အခုအခါမှာတော့လုပ်ငန်းတွေအတော်များများလဲတောင့်ခံနိုင်ဖို့ကအတော်လေးခက်ခဲနေပါတယ်။ Brooks က
During the pandemic, a lot of people were losing their jobs, especially.
ကယောဂါကာလမှာအမေပါဝင်သူအတော်များများအလုပ်ပြုတ်ကုန်ပါတယ်။လုပ်ငန်းတွေကလည်းရပ်ဆိုင်းနေတော့တခြားအလုပ်တွေကရဖို့အတော်လေးခက်ပါတယ်လို့သူကပြောသွားတာပါ။ COVID-19 ကယောဂါကြောင့်အလွှာသီးသီးကလုပ်ငန်းတွေရပ်ဆိုင်းကုန်တာပါ။နှစ်စဉ်ကမ္ဘာကလွားကလူပေါင်းတန်းနဲ့ချီလာရောက်လဲပက်လေရှိရဲ့နီယောက်မြို့မှာဆိုရင်လဲအခုကလာရောက်လဲပက်သူတွေမရှိတော့တာကြောင့်ဒီလုပ်ငန်းပေါ်အားထားနေရတဲ့လုပ်ငန်းတွေရပ်ဆိုင်းကုန်ပါတယ်။နီယောက်မြို့ Times Square ရင်မြင်က Marriott Hotel မှာအဲ့ဂျိုအဖြစ်နှစ်20ကျော်အလုပ်လုပ်ခဲ့ပြီးတော့အခုအခါမှာအလုပ်လက်မဲ့ဖြစ်နေတဲ့Nelia Gonzalez ka
How am I going to be able to pay my rent which is almost $2000 and that's
Lo la me la sa ga a lo 2000 ni ba ya de so ro ai nga ga blu pay ya man naw mi ti ba u aso ya ye tat saung thauk pan ji da ma ya yin meter ga tv internet pho cha ma yi a ma kan ji le ma pay nai naw ba u khle ri ga le college tat ni da so ro tharo ko ma thauk pan nai naw ba u lo pyo daw da wa brooks ye a me ya so yin le အမကန်လုပ်ငန်းတစ်ခုကနေအလုပ်ပြုတ်သွားပြီးတဲ့နောက်ထပ်အလုပ်တွေထပ်ရှာလို့မရပဲဖြစ်နေတာပါ။ Jake Brooks ဟာအခုအခါမှာဆေးရုံအဲ့ဂျိုအဖြစ်အလုပ်လုပ်နေပါတယ်။ဒါပေမဲ့လည်းနှစ်ယောက်အိတ်ခမ်းပါတဲ့အပတ်မှန်အတွက်တစ်လကိုအိမ်ငှားကကို265ဒေါ်လာအထိတိုးတောင်းတာကိုမပြီးတဲ့အတွက်ဩဂုတ်လအတွင်းတရားရုံးမှာအမှုရင်ဆိုင်ရမယ့်အခြေအနေဆက်ရောက်လာပါတယ
်။ And I don't really have anywhere else to go.And I wouldn't be able to afford to move.
ဘယ်မှလည်းသွားကြမရှိပါဘူး။သွားလည်းမသွားနိုင်ပါဘူး။ကြောင်းရွှေ့ဈေးကကြီးပါတယ်။တခြားနေရာကြောင်းမယ်ဆိုရင်အိမ်ငှားကသဘောတင်ရပါမယ်။ပြီးတော့အိမ်လားကလည်းပေးရမှာဆိုတော့ဒီမှာနေပြီးတော့အိမ်ငှားကပေးလိုက်တာကမှတက်တာပါအောင်မယ်။ပစ္စည်းကြောင်းရွှေ့လုပ်ဖို့လည်းလူငှားမှာဆိုတော့အိမ်ပြောင်းတာကတကယ့်ကိုဈေးစကကြီးပါတယ်လို့သူကပြောပါတယ်။ဒါပေမဲ့လေအိမ်လာကမပေးနိုင်သူတွေကိုအိမ်ရှင်တွေကနှင်မချနိုင်မဲ့တားမြစ်ချက်ကိုအစိုးရကအော်တိုဝါလလည်းထီတန်းတူးချိန်မှာတော့ Brooks တို့အတွက်အသက်ရှူထောင်သွားပါရယ် Gonzalez ကတော့ COVID-19 ဖြစ်ပွားသူတွေစရင်ကောက်ယူတဲ့အလုပ်လုပ်ဖို့တင်တန်းတက်ထားပေမဲ့လေအခုချိန်ထိအလုပ်လုပ်ဖို့ခေါ်တာမရှိသေးဘူးလို့ဆိုရတယ်တကယ်လို့သာ Washington DC ကအစိုးရအဖွဲ့နဲ့လွှတ်တော်ကြားထောက်ပံ့ကြေးပေးမဲ့ကိစ္စအပြည့်တည်းရထုတ်မပေးနိုင်မှုဆိုရင်တော့မကြခင်ပါပဲနေစရာမရှိတဲ့ဘဝရောက်မှာကိုလေသူကဆွေးနေတာပ
ါ I don't think I will have a place to live I'll just probably
တခြားမှလည်းနေစရာမရှိပါဘူးဆိုတော့အင်ဂျီယာမဲ့ဖြစ်ကောင်းဖြစ်သွားနိုင်ပါတယ်မတိသေးပါဘူးမိသားစုအဆင်ပြေဖို့ပဲမျှော်လင့်ပါတယ်ဘာမှမတိကြလှပါဘူးလို့ဆိုပါတယ်ဒီအချိန်မှာပဲ COVID-19 ကရောဂါကာလနောက်ထပ်အကူအညီပေးရေးဥပဒေချမ်းကိုလွတ်တော်မှာအတည်ပြုချက်မရဘဲလွတ်တော်အားလိုက်ရဲ့အဖြစ်လုပ်ငန်းတွေရပ်ဆိုင်သွားရတယ်။တစုံတရာစစ်ဆက်ညှိနှိုင်းရလို့အရေးပေါ်မဲခွဲတာမျိုးမရှိတော့ဘူးဆိုရင်ပုံမှန်အားဖြင့်တော့လွတ်တော်စည်းဝေးတွေကိုစက်တင်ဘာလဒုတိယဘက်လောက်မှသာပြန်ဆလည်ရှိပါတယ်။ COVID-19 အကူအညီတွေထပ်ပြီးဒီမိုကရက်ထိပ်တန်းခေါင်းဆောင်တွေနဲ့အစိုးရအကြားရပ်ပေါင်းများစွာညှိနှိုင်းနေခဲ့ကြပေမဲ့သဘောတူညီချက်မရခဲ့ကြတာပါ။ အလုလမဲ့ရီအတွက်အကျိုးခံစားခွင့်နဲ့လစာတွေကဖြတ်တောက်တာတွေလျှော့ချတဲ့အကျိုးခံစားခွင့်တွေပေးဖို့သမ္မတထရမ့်ကအမိန့်ကြေညာချက်တွေထုတ်ပြန်ခဲ့ပေမဲ့ဒီလိုထုတ်ပြန်တာဟာဖွဲ့စည်းပုံဥပဒေနဲ့မကိုက်ညီဘူးဆိုပြီးဒီမိုကရက်တွေဘက်ကကန့်ကွက်ထားပါတယ်ခင်ဗျာ COVID-19 ကာယရောဂါကာလမှာ social distancing ဆိုတဲ့စီမင်းစည်းကမ်းချမှတ်ထားတော့ကြောင့်တန်နိုင်သူတွေကတော့အပျော်စီးမော်တော်ဘုတ်တွေဝယ်ရှိလာကြပါတယ်မော်တော်ဘုတ်တွေကတ်တဲ့စိတ်ကမ်းမှာဆိုရင်ပုံအများပြတ်ဆိုင်ကလာသလိုစက်ပြင်ဆိုင်တွေလည်းပိုပြီးတော့လူစီကလာပါတယ်တယောက်နဲ့တယောက်ခက်ခွာနေရပြီးတော့လူစုလို့မရတာကြောင့်တချို့တန်နိုင်သူတွေကမော်တော်ဘုတ်အသေးစားလေးတွေကအစဇင်ငန်တင်မော့အစုံဝယ်ရှိလာကြပါတယ်မော်တော်ဘုတ်ပိုင်ရှင် Andrew Slarkey က
I think this whole thing is more stressful than
ချင်းနေတခုလုံးကကျွန်တော်တို့တည်ထားတဲ့ထင်တာထက်ပိုစိတ်ပျက်စရာကောင်းနေပါတယ်ဆိုတော့ခဝေးဝေးမှာစိတ်လို့ကိုလို့နေဖို့အကောင်းဆုံးအချိန်မှာပဲလို့သူကပြောတော့တာပါမော်တော်ဘုတ်တွေပုံမှန်ရောင်းနေရကြမှာပဲလွန်ခဲ့တဲ့ဇူလိုင်လကဆိုရင်အယောင်တစ်ချိန်တို့တက်သွားခဲ့ပါတယ်ကယ်လီဖိုးနီးယားပြည်နယ်အလမီဒါမြို့က Atomic Tuna ရစိုင်ပိုင်ရှင် Wayne Goldman က
We just had our best month ever I think we sold 12 boats last month
အယောင်အဆုံးလာပါပဲလွန်ခဲ့တဲ့လကမော်တော်ဘုတ်12စီးရောင်းရပါတယ်ပုံမှန်ဆိုရင်3-4စီးပဲရောင်းရတာဆိုတော့အတော်လေးရောင်းကုန်နေလာပါလို့သူကပြောသွားတာပါစီးရင်ကိန်းကနန်းတွေအရမော်တော်ဘုတ်အယောင်ဆိုင်80ရာခိုင်နှုန်းကျော်မှာရောင်းစရာမော်တော်ဘုတ်မချန်တော့တာဒါမှမဟုတ်အနည်းချင်းသာရှိတော့တယ်လို့ဆိုပါတယ်ဒီလိုအခြေအနေပေါ်လဲသူတို့ကကျဉ်းနေနေကြတာပါလူနေရက်ကွက်အတွင်းကရေကန်နေတွေပင်လယ်တွေသမုဒ္ဒရာတွေမှာမော်တော်ဘုတ်စီးတာဟာတခြားလူများပြားနဲ့လည်းထိတွေ့ဆက်ဆံကြမလို့ရာကြောင့်တချို့တွေက vacation နှစ်စဉ်ခီးဝေးလည်းပတ်မသွားကြတော့ပဲမော်တော်ဘုတ်ဝယ်စီလာကြတာပါဘုတ်ပိုင်ရှင် Slarkey က
It gives you the option to have guests aboard, I think, safely.
တကယ်ကြီးလေခေါ်သားလို့လည်းအဆင်ပြေပါတယ်။ဒီလိုအချိန်ကမျိုးမှာအလုံးပိတ်ထားတဲ့နေရာမှာမဟုတ်တော့စိတ်လို့ကိုလို့ပြောစရာကောင်းပါတယ်လို့သူကပြောသွားတာပါ။အခုလိုနီးလန်းနဲ့အပန်းဖြေတာဟာကိုရိုနာဗိုင်းရပ်စ်အနေနဲ့ကိုသိမ်းမကြရပါပဲ။ပင်လယ်ပြင်ကအန်ဒီရီတွေကိုတော့ရင်ဆိုင်ကြရမှာပါ။မော်တော်ဘုတ်ပိုင်ရှင်တွေအနေနဲ့ safety ဘေးအန္တရာယ်ကင်းရှင်းရေးတင်နန်းတွေတက်ရောက်ကြဖို့လဲကန်ယူရန်ဆောင်တပ်ဖွဲ့တွေကအကြံပေးထားပါတယ်။ကယောဂါကာလဖြစ်တဲ့အတွက် online တင်နန်းတွေကနေသင့်လေ့လာနိုင်ကြောင်းလည်းသူတို့ကပြောပါတယ်ခင်ဗျာ
။အခုဆက်ပြီးသိပ္ပံနဲ့အနေပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 အတွက်ကာကွယ်ကုသဆေးကောင်းကောင်းမရသေးချိန်မှာ second wave လို့ခေါ်တဲ့ဒုတိယလိုင်းဖြစ်နေနောက်တစ်ချိန်ယောဂါပိုးပြန့်ပွားလာမှာကိုစိုးရိမ်နေကြတော့ပါ။ဒီဒုတိယလိုင်းနဲ့ပတ်သက်ပြီးအမှုစေဝဗေဒပညာရှင်မခင်စာဝန်ကြီးကပြောပြပေးမှာပ
ါဒုတိယလိုင်းဆိုတဲ့ဟာကတော့2018တုန်းကဖြစ်ခဲ့တဲ့ဒီ influencer pandemic ကိုသူကထိခံပြီးတော့ပြောတာပေါ့နော်ဘာလို့လဲဆိုတော့ဒီ2018မှာပထမဆုံးစသဖြစ်တော့ဒီ spring ပေါ့နော်ຫນွေဥရဒီမှာစဖြစ်တယ်ဖြစ်ပြီးတဲ့ခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတိတ်တဲ့နှုန်းနေကြာသွားတယ်ကြာသွားပြီးတော့ရေပြင်ကြီးငင်းလိုက်ကြာသွားပြီးတဲ့ခါကျတော့မှသူကဒီစောင်းဥရာဒီမှာ2018စောင်းဥရာဒီမှာတစ်ခါပြန်တက်တယ်တက်သွားပြီးတော့မှနောက်တစ်ခါပြန်ပြီးတော့ကြာသွားတယ် infection rate ကတက်ဆွဲကြနှုန်းပြန်ကြာသွားပြီးတော့2019မှာတစ်ခါပြန်ပြီးတော့တက်သွားပါတယ်အဲ့တော့အဲ့ဒီခါကဒီလိုနှစ်နဲ့ချီပြီးတော့ကြာသွားတဲ့ဟာကြောင့်သူကပထမဒီလိုတစ်လိုင်းတက်တယ်ပြန်ကြာတယ်ဒုတိယတိုင်းတက်တယ်ပြန်ကြရတယ်တတိယတိုင်းတက်တယ်ပြန်ကြရတယ်အဲ့ဒီဟာကိုဆိုတာ second wave ဆိုပြီးတော့ reference အနေနဲ့ယူပြီးပြောတာပေါ့နော
် COVID-19 ဟာအခုလိုဒုတိယလိုင်းဖြစ်ပြန့်ပွားခဲ့တဲ့ Spain တုပ်ကွေးဖြစ်ပွားတာနဲ့ပုံစံတူမတူတော့မသိရသေးပါဘူးသိပ္ပံပညာရှင်တွေလေ့လာနေကြဆဲဖြစ်ပြီးသူ့အကြောင်းကောင်းကောင်းမသိကြသေးပါဘူး
ဗီယက်နမ်တို့တိုင်းမျိုးတရုတ်ပြည်သူသမ္မတနိုင်ငံတို့တိုင်းမျိုးဒါမှမဟုတ်လို့ရှိရင်ခုနယူးဇီလန်တို့တိုင်းမျိုးတို့တို့တိုင်းစီမှာ0 degree ဖြစ်သွားပြီးတော့တခါပြန်ပြီးတော့တက်လာတယ်တခါပြန်ပြီးတော့တွေ့ရဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်ဒါပေမဲ့ဥမာဒီတိုင်းပြည်တွေလိုဖြစ်တဲ့ဒီအမေရိကန်တို့တိုင်းမျိုးဒါမှမဟုတ်လို့ရှိရင်တခြားအဲ UK လိုတိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကကြတော့သူကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကဒီရင်းညင်းနဲ့မညီသေးဘူးဖြစ်တဲ့တော့ကြောင့်လို့ဒါပထမလိုင်းမှာပဲရှိသေးတာလားနောက်တစ်လိုင်းဘယ်လိုလာမလဲအဲ့လိုမျိုးဟာကြီးမသိသေးဘူးပေါ့အဲ့တော့စေချာချာဒီဟာတစ်ခုလုံးကိုပုံသေးဒီလိုမျိုးကြီးဆွဲလို့မရဘူးဖြစ်နေပါတယ
် virus ပိုးကူးစက်မှုတန့်သွားတာပိုများလာတာလို့အတက်ကြွေဖြစ်တာဟာဘယ်ပုံမှမူတည်နေပါလဲ
သူကလူတွေရဲ့ပြုမှုပုံမှာလည်းမူတည်သလိုမျိုးဒီ virus ရဲ့ မျိုးပြည်သားပြောင်းလဲမှုပုံမှန်လည်းမူတည်ရနော်အခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဓမ္မနိုင်ငံမှာဆက်လက်ချင်းဖြစ်ခဲ့တဲ့ virus နဲ့ဒီ Europe ဘက်မှာဖြစ်တဲ့ Europe ဘက်မှာဖြစ်ခဲ့တဲ့ virus နဲ့ဆိုလို့ရှိရင်တော့ mutation တွေရှိခဲ့ရတာကြောင့် Italy တို့စပိန်တို့မှာဒါကြောင့်မဟုတ်သူတို့ကကူးစက်နှုန်းပိန်နှုန်းတွေအများကြီးညာခဲ့တယ်အခုဆိုလို့ရှိရင်တော့ဒီ Brazil မှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလားရဲ့ gene ကမျိုးဗီဇာဘယ်လိုမျိုးပြောင်းသွားလဲဆိုတဲ့ဟာကိုဟိုလေ့လာနေတော့မယ်ပေါ့နော်အဲတော့အခုဒါတွေကဘယ်လိုထပ်ပြီးတော့ပြောင်းသွားသလားမပြောင်းသွားသေးဘူးလားဆိုတဲ့ဟာကိုထုတ်ပြန်ချက်မရှိဘူးဆက်ကတည်းကမျိုးဗီဇာပြောင်းလဲမှုပေါ်မှာလည်းမူတည်ပါတယ်ရှင
်ကူးစက်မှုနှုန်းတင်းနှုန်းတိတိသာသာများစေတဲ့ mutation လို့ခေါ်တဲ့မျိုးဗီဇာပြောင်းလဲမှုဆိုတာဘာပါလဲ
မျိုးဗီဇာပြောင်းလဲဆိုတဲ့ဟာမျိုးဗီဇာရဲ့ဒီ sequence တွေကကောက်လောက်တာပေါ့မျိုးဗီဇာ sequence တဲ့မှာ ATCG သူရဲ့ဒီဓာတ်ပတ်ထုဖြစ်စည်းလေးတွေနဲ့ခုတ်လောက်တဲ့ဟာမှာသူကအဲ့ဒီဟာကဒီတစ်ခုလေးပြောင်းသွားရတယ်သူ့ကိုခုတ်လောက်တယ်သူ့ခုတ်လောက်တယ်ဆိုတဲ့ဟာကဒီဒီ ATCG ဒီလိုအတွဲတစ်ခုစီသုံးခုပဲတွဲတစ်ခုစီအမီနိုအက်ဆစ်တစ်ခုကိုသူကကိုစားပြုတယ်အဲ့လိုကိုစားပြုတဲ့ဟာမှာသူက ATCG သုံးခုတွဲတစ်ခုကဟိုအစီအစဉ်ပြောင်းသွားရတယ်ဆိုတာနဲ့သူ့မှာထွက်တဲ့ protein ရဲ့ပုံစံကလည်းပြောင်းသွားတယ်ဒါအဓိကအဖြစ်တော့ဒီမျိုးဗီဇာပြောင်းလဲမှုဆိုရင်ဒါကသူက mutation ဆိုပြီးခေါ်တာပေါ့နော် protein ကဘယ်ဆွဲကြောလေးလို့မြင်ကြည့်လိုက်မှာဆိုရင်သူပလဲလေးအကုန်လုံးစီထားတဲ့ပလဲဆွဲကြောဒီ protein ဆိုလို့ရှိရင်ပလဲတစ်ခုဒီ amino acid တလုံးပေါ့ amino acid တလုံးစီမှာအဖြူလေးတွေကြီးပဲလာပြီးအဲ့တလုံးမှာမဲသွားတယ်ဆိုလို့ရှိရင်ဒီဟာဒီ mutation ဖြစ်တယ်အ mutation ဖြစ်နေတဲ့ဟာဒီသူ့ရဲ့ဒီပလဲဆွဲကြောကဒီအလုံးကပုံစံမတူတော့ဘူးဖြစ်ပါတယ်အပေါ်ကမတူတော့အောင်ဖြစ်သွားတဲ့အခါကျရင်သူ့ရဲ့ plan set ကိုခွေတဲ့အချိန်ပေါ့။ဘာလို့လဲဆိုတော့ဒီ protein တွေအကုန်လုံးကသူကကိုယ်ထဲမှာနေနေဆိုလို့ရှိရင်အတန်းလိုက်ကြီးနေတာ။သူ 3D ပုံစံမျိုးပေါ့နော်။ဘလိုမျိုးနေမလဲ။သူတို့ရဲ့ပုံစံကြီးရှိတယ်။အဲ့ဒီပုံစံပြောင်းသွားတယ်။ပြောင်းသွားတဲ့အခါကျရင်သူတို့ရဲ့ဒီ receptor ကိုဘိုင်းနိုင် receptor ဆိုတော့ဒီကိုယ်ထဲမှာ host လက်ခံကောင်ရဲ့ receptor ကိုသူတို့ရဲ့ကုတ်နိုင်တာဒီဘလောက်ဟို attraction ရှိတယ်လည်းဘယ်လောက်ကုန်နိုင်တယ်လည်းဘယ်လောက်မြဲတယ်လည်းဆိုတဲ့ဟာအဆပါအဲ့ဒီအတွက်ကြောင့်မလို့သူကဒီ mutation ကြောင့်ပြန်ပြီးတော့ပြန့်နှံ့အားပိုများတယ်ဆိုပြီးအဲ့လိုမျိုးဖြစ်တယ
်မျိုးဗီဇပြောင်းလဲတဲ့ပုံစံကိုလေ့လာပြီးကာဝယ်ဆေးတွေကုသဆေးတွေထုတ်နိုင်ဖို့အတွက်ကြိုးစားနေကြတာပ
ါအခုချိန်ထိကတော့စပြီးတော့တွေ့တဲ့ COVID-19 virus ပိုးပြီးသူနဲ့မျိုးဗီဇာတူတယ်96.4%ခန့်လုံးတူတယ်ဆိုတဲ့ဟာဒီ horse shoe ဆိုတော့မြင်းခေါပုံစံရှိတဲ့လင်းတို့ပေါ့နော်မြင်းခေါပုံ horse shoe bats အဲ့ဒီမှာတွေးခဲ့တဲ့ဟာ96.4%ခန့်လုံးမျိုးဗီဇာတူတယ်ကျန်တဲ့အဲ့ဒီဒီ3.6%ခန့်လုံးလောက်ကလေးရတာနည်းနည်းကွဲသွားကွဲသွားတဲ့ဟာအဓိကတွေးရတဲ့ဟာကတော့ပေါင်းတဲ့ဒီ spike protein နော်ဒီအကျောင်းောက်ပြီးဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးမှာရှိတဲ့ဟာနဲ့ virus ကကျောင်းောက်ပြီးဆိုရင်ဒီတွက်မယ်ဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးကဒီ receptor ကိုလာပြီးတော့ထိแล้วแล้วซาบเราลาบิถีပြီးတော့ပြန်ခွာလို့မရတဲ့ပေါင်းဆက်ခြင်းနဲ့ပေါင်းပြီးတော့သူကဘယ်လိုဝင်လဲဆိုတာအဲ့ဒီဟာမှာအဓိကကွဲသွားတယ်ပေါ့နော်ဆက်ခြင်းတော့ဂျာကန်ကဒီသိမ့်ခွေချလို့ပုံစံမျိုးတတဝါကနေပြီးကူးတယ်ဆိုပြီးတော့ရှေ့ဆက်ပြီးတော့ထပ်ပြီးတော့ဟိုတတ်သိတထောင်ထားထပ်မတွေ့ရတဲ့အတွက်ဂျာကန်ဘာကောင်လဲဆိုတာတော့ကူတိရှာနေတော့မှာပေါ့ဆက်ခြင်းတွေကသူတို့ရဲ့ဒီမျိုးဗီဇာ sequence မျိုးဗီဇာ sequence ကိုသူတို့တင်တဲ့အရာကိုဒါဘယ်လောက်တူရဆိုပြီးတွေ့တယ်ဒီမျိုးဗီဇာကဒီကနေတစ်ဆင့်ပြောင်းသွားတယ်ရောဘာတွေ့ခဲ့တဲ့လူနာရေးစီကမျိုးဗီဇာနဲ့ဒါကတရုတ်ကြီးမှာမျိုးဗီဇာနဲ့တစ်ခါပြန်ပြီးတော့ပြန်ရှင်တဲ့အချိန်မှာကျတော့ဒါသူကအဲ့ဒီ site protein ကသူကပြောင်းလဲမှုလေးရှိတယ်။တခုပဲအဲ့ဒီပြောင်းလဲမှုတခုကသူ့ရဲ့ဒီပူပေါင်းနိုင်ပြန့်နိုင်စွာအားကိုသူကပို့ပြီးတော့တိုးစေတယ်ဆိုပြီးသူကအထမ်းမှန်းတယ်ပေါ့။ဒီဒါကြောင့်မလို့သူရောဘာမှာပြန့်သွားတဲ့နှုံးကတရုတ်ကြီးမှာပြန့်သွားတဲ့နှုံးထက်ကိုသူကအစမတန်ပို့ပြီးတော့ညားသွားတယ်။ဒါကြောင့်ဒီထပ်ပြီးတော့ပြောင်းလဲအောင်လားဆိုတဲ့ဟာတော့ကျွန်တော်လည်းဒါလေးလာနေတော့မယ်ဒီသိပ္ပံဉာဏ်ရှင်တွေလည်းသူတို့လည်းဒီဂျူနေင်းနဲ့ပဲလေးလာနေတော့မယ်ပေါ့နော်အဲဒီတစ်ချိန်ထဲမှာပဲသူတို့ကဒီတွေ့တဲ့ဒီ site protein ကို target လုပ်တာဒီအထူးရောက်ဆုံးဖြစ်တဲ့တော့ကြောင့်တော်တော်များများကာဝယ်ဆေးတွေကလည်းဒါဝယ်ဟိုအခုပူတည်နေကြတယ်ပေါ့ဟုတ်ကဲ့
မကင်ဇာဝင်းပြည့်အပြောကြားခြင်းလည်းပဲဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလဲပြရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံဆက်ဆံရေးစတင်နိုင်မှုနှစ်ပတ်ဆွေးနွေးခဲ့ကြတာအနည်း90ပြည့်ကနေပါပြီ။မ မေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုကတရုတ်နိုင်ငံနဲ့ဆက်ဆံရေးကနေစိတ်ပိုင်းဖက်မှုနဲ့ပူးပေါင်းဆောင်ရွက်ကြမယ်ဆိုတဲ့ထူးခြားတဲ့ဂတိကဝတ်တွေနဲ့အနာဂတ်ရဲ့ပေါ်ထွန်းလာနိုင်မယ်လို့စိတ်ကူးရင်ခဲ့ကြတယ်လို့ဆိုပါတယ်။ဒီဂတိကဝတ်တွေကမစစ်မှန်တဲ့အတုအယောင်တွေဖြစ်ကုန်ပါပြီ။ဆယ်စုနှစ်တွေကြာခဲ့ပေမဲ့တရုတ်ပြည်နယ်မှာကြီးကျယ်လာတဲ့တရားဝါပြောမှုကလွတ်လပ်မှုကိုခြေတည်မဆောင်ကျင်းနိုင်ခဲ့ပါဘူး။တရုတ်ရဲ့ဒီပတ်ကိုချင်းချောက်မှုကသာပိုတိုးလာခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီကတရုတ်ပြည်သူတွေပေါ်လူခွင့်အချိုးပေါက်ခဲ့ပါတယ်။တောင်တရုတ်ပင်လယ်တွင်းမှာလည်းပိုင်တဲ့နေမျိုးပိုပြီးတိုးချဲ့နေပါတယ်။ထိုင်ဝမ်ရဲ့မိတ်ဆွေနိုင်ငံတွေကိုအကြက်ကန်ရှင်းချောင်းဖို့လုပ်နေသလိုဟောင်ကောင်ကလွတ်လပ်မှုကိုမျက်နှာသူတွေကိုချေမှုန်းနေပါတယ်။နိုင်ငံတကာကူးစက်ရောင်းဝယ်ရေးမှာအချက်ချကြတဲ့ကမ္ဘာပင်လယ်ရေးချောင်းကိုလည်းလုံခြုံမှုလျော့ပန်းအောင်လုပ်နေသလိုပြည်내စီးပွားရေးလုပ်ငန်းမှာဈေးလျှော့ပေးအောင်လိုက်ရောနေရတဲ့သဘောဖြစ်ပါတယ်။ဆူဆူဝါလူခွင့်ချိုးဖောက်မှုတွေကိုနှုတ်ပိတ်စေပြီးအနောက်နိုင်ငံကကုမ္ပဏီတွေရဲ့နည်းပညာကိုလားလာရှိတဲ့တရုတ်ပြည်ပတ်တွေကိုလွှဲပြောင်းပေးဖို့တောင်းအားပေးနေပါတယ်။ဝန်ကြီးပွန်ပေယိုကအမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံသားတွေကိုလက်ကမ်းကြိုဆိုနေချိန်မှာတရုတ်ကွန်မြူနစ်ပါတီကသူတို့ရဲ့ဝါဒဖြန့်သမားတွေ Spine the Show တွေကိုအမေရိကန်သတင်းစာရှင်းလင်းပွဲတွေသူတည်နာဌာနရင်းနဲ့တက္ကသိုလ်တွေကိုဆေးလွတ်နေတယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့အဖိုးတန်တဲ့ညာနာပစ္စည်းတွေနဲ့တခြားနည်းပညာတွေကိုခိုးယူနေတာကြောင့်အမေရိကန်တခွင်တန်းနဲ့ချီတဲ့အလုပ်တွေဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။တရုတ်ကွန်မြူနစ်ပါတီပြည်ပြင်ပြောင်းလဲမှဖြစ်မယ်လို့ဝန်ကြီးပွန်ပေယိုကကြေညာပါတယ်။သမ္မတဒေါ်နယ်ထရန့်ကစီစဉ်တဲ့အပြန်အလှန်နှက်တာရေးညီမှန်းချက်ကိုမဖြစ်မနေလက်ခံပြီးစတင်ရပါလိမ့်မယ်။တရုတ်ပြည်သူတွေအနေနဲ့တရုတ်ကွန်မြူနစ်ပါတီနဲ့လုံးဝမတူကွဲပြားပြီးတကြွသာလွတ်လပ်မှုကိုမြန်နိုးသူတွေဖြစ်အောင်ကျွန်တော်တို့ကဆက်ပြီးအပိတ်ကြပါလိမ့်မယ်လို့ဆိုပါတယ်။ကျွန်တော်တို့ရင်ဆိုင်နေရတဲ့တရုတ်အစိုးရရဲ့သဘောတဝါဝကိုတတိရှိရှိသတိပေးခဲ့တဲ့တရုတ်တိုက်ခိုက်လှုပ်ရှားသူတွေကိုဆယ်စုနှစ်တည်းနဲ့ချီပြီးကျွန်တော်တို့ရဲ့ခေါင်းဆောင်တွေကလစ်လျူရှုခဲ့ကြပါတယ်။အခုကျွန်တော်တို့လစ်လျူရှုပြီးမနေနိုင်တော့ပါဘူး။ဒါပေမဲ့တရုတ်ကွန်မြူနစ်ပါတီရဲ့အပြုအမူတွေကိုပြောင်းလဲပြဖို့ဟာတရုတ်ပြည်တွေကပဲလုံးကြဖို့မဖြစ်နိုင်ပါဘူး။လွတ်လပ်မှုကိုခုခံကာကွယ်ဖို့အတွက်လွတ်လပ်တဲ့နိုင်ငံတွေကလည်းပူးပေါင်းဆောင်ရွက်ရမှာဖြစ်ပါတယ်လို့ဆိုပါတယ်။ကျွန်တော်အနေနဲ့နိုင်ငံတိုင်းကခေါင်းဆောင်တွေကိုအမေရိကကလုပ်ခဲ့တဲ့အတိုင်းစတင်ကြဖို့တောင်းဆိုပါစေ။တရုတ်ကွန်မြူနစ်ပါတီအနေနဲ့ပွင့်လင်းမြင်သာစွာတာဝန်ခံမှုရှိအောင်အပြန်အလှန်တောင်းအားပေးဖို့ပဲဖြစ်ပါတယ်။တရုတ်ကွန်မြူနစ်ပါတီကိုဆက်ဆံရေးမှာသူတို့စိတ်ကြိုက်လုပ်ခွင့်ပေးခဲ့တာသိကြခဲ့ပါပြီ။ဒါပေမဲ့အခုမဟုတ်တော့ပါဘူး။လွတ်လပ်တဲ့နိုင်ငံတွေကလည်းလေးတန်းပြောင်းကြပါ။တူညီတဲ့အခြေခံမှုနဲ့ကျွန်တော်တို့ဆက်ဆံကြမှာဖြစ်ပါလိမ့်မယ်။တကယ်လို့ကျွန်တော်တို့ကမလှုပ်ရှားရင်နောက်ဆုံးမှာတရုတ်ကွန်မြူနစ်ပါတီကကျွန်တော်တို့ရဲ့လွတ်လပ်မှုကိုတိုက်စားပြီးကျွန်တော်တို့တွေစည်းကမ်းကြတည်ဆောက်ထားတဲ့အတိုင်းဝိုင်းဖြိုဖျက်ပြအောင်လုပ်ပါလိမ့်မယ်လို့ဝန်ကြီးပွန်ပေယိုကထောက်ပြပါတယ်။ဒီအချိန်မှာကျွန်တော်တို့ရဲ့လွတ်လပ်မှုကိုတရုတ်ကွန်မြူနစ်ပါတီရဲ့လက်ချက်ကနေလုံခြုံဆက်ချရအောင်ကာကွယ်ကြဖို့တောင်းဝန်ရှိကြပါတယ်
။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့တိုက်ဆုံမှုအများဆုံးဖြစ်ဆက်ပြီးရှိနေဆဲဖြစ်တဲ့အတွက်အမေရိကန်နဲ့ကနေဒါနှစ်နိုင်ငံနဲ့ဆက်ကိုနောက်တစ်လထပ်ပြီးပိတ်ထားမယ်လို့ကနေဒါကတောက်ကြနေမှာကြေညာပါတယ်။ကနေဒါနိုင်ငံဘက်မှာဒီရောဂါကူးစက်မှုထိန်းချုပ်မှုအောင်မြင်နေတဲ့အတွက်ကူးစက်မှုမထိန်းချုပ်နိုင်တဲ့အမေရိကန်နဲ့နယ်စပ်လမ်းကြောင်းတွေပြန်ပြီးဖွင့်မှာကိုကနေဒါနိုင်ငံသားအများကစိုးရိမ်နေကြဆဲဖြစ်ပါတယ်။ John Hopkins တက္ကသိုလ်စစ်တမ်းရာကနေဒါမှာဒီယောဂကူးစက်ခံရတဲ့တသိန်းကျော်နဲ့တိစောရသူ900ကျော်ပဲရှိပေမဲ့အမေရိကန်ဘက်မှာတော့အကူးစက်ခံရသူ 5,200 ကျော်နဲ့တိစောရသူ 3,900 နီးပါးရှိနေတာပါ။တောက်ချန်နေကဘယ်လာရုစ်နိုင်ငံမှာဩဂုတ်လ9ရက်ရွေးကောက်ပွဲအနိုင်ရသမ္မတအလက်ဆန်ဒရာလူရှန်ကိုမချေနှက်တဲ့ဆန္ဒပြပွဲတွေနဲ့မငြိမ်မသက်ဖြစ်နေပါတယ်။ဒီရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိနေတယ်ဆိုပြီးသမ္မတရဲ့တောင်ပြိုကမ်းပြိုအနိုင်ရတယ်ဆိုတဲ့ကြေညာချက်ကိုတောင်းရချီတဲ့ကန့်ကွက်မှုတွေရှိနေတယ်လို့ဘာလက်နဲ့မှမပါတဲ့ဆန္ဒပြသူတွေကိုဖြုတ်ခွဲမှုတွေပါမချိန်မနှက်ဖြစ်နေကြတာပါ။အာနာရှင်အလက်ဆန်ဒရာလူရှန်ကိုဆန္ဒပြတဲ့အတိုက်ခံတွေကိုလုံခြုံရေးတပ်သားတွေချိန်မုန်းခဲ့တဲ့ဘယ်လာရုစ်ကိုအရေးယူတန်ခတ်မှုတွေချမှတ်ဖို့ဥရောပကော်မရှင်အကြီးအကဲကတောက်ချန်နေမှာတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်သူလူနာသစ်9ဦးထပ်ပြီးတွေ့ရတဲ့အတွက်ကူးစက်သူစုစုပေါင်း384ယောက်ရှိပြီးဖြစ်ပါတယ်။သူတို့အလုံးပြပကနေပြန်အောင်လာသူတွေဖြစ်ပြီးအတော်အလာကန့်သက်ခံထားရသူတွေပါဆယ်ဝန်အစ်စ်တွေအမြောက်များလေ့ကျင့်သင်ကြားပေးမယ်တောင်ကိုရီးယားအစိုးရရဲ့အစီအစဉ်ကိုတပိတ်မှောက်ဆန္ဒပြတဲ့အနေနဲ့တောင်ကိုရီးယားနိုင်ငံတွင်းကစေကန်စုစုပေါင်းရဲ့၄ပုံတပုံမနေ့တောက်ကြနေကတရကြပိတ်ထားခဲ့ကြပါတယ်တောင်ကိုရီးယားနိုင်ငံတဲ့မတ်လနောက်ပိုင်းကိုရိုနာဗိုင်းရပ်စ်ပြည်တွင်းကူးစက်မှုအများဆုံးဖြစ်ပွားနေချိန်မှာအခုလိုဆန္ဒပြကြတာလည်းဖြစ်ပါတယ်စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်ပြန်ချက်တွေကို
ရာယီပုံစံပြောင်းလဲထုတ်လုပ်ပေးနေတာပါ သောတာရှန်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ ဒီ OE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမအဆင်ပြေသက်ပ
ါ This program has come to you from the Voice of America, Washington.